to the Voice of America in Burmese.
Mingla menekhe ma shin. Washington မြို့တော် VOA American အသံကနေ2018ခုနှစ်ဇူလိုင်9ရက်စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနေ့ခင်ပါခင်ဗျာ။ဒီကနေ့မနေ့ဖက်သတင်းတွေကိုကိုကျော်အောင်လွင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါ။အမေရိကန်နဲ့တရုတ်ကြားနှစ်ဖက်ကုန်ပစ္စည်းတွေပေါ်အပြန်အလှန်အခွန်တွေတိုးပြီးတော့ချမှတ်လိုက်ကြပါပြီ။ထိုင်းနိုင်ငံမှာဂူရဲပိမှုနေသူတွေကိုကယ်ထိုးရေးတခြားနီးလန်းတွေရှောက်ပွေနေကြပါတယ်။ကမ္ဘာ့ဖလားควอเตอร์ဖိုင်နယ်ပွဲမှာပြင်းထန်တဲ့ဘယ်လ်ဂျီယံတို့အနိုင်ရပြီးဆီမီဖိုင်နယ်အဆင့်တက်သွားကြပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းအစီအစဉ်ပြည်ပြည်ချင်းမှာလည်းထိုင်းနိုင်ငံမြောက်ပိုင်းကလှိုင်းဂူရဲပိမှုနေသူတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြဖို့ရှိပါတယ်
။ဒီညမှာနောက်ဆုံးသိကြတော့အင်္ဂလန်ရင်းနှုတ်သမားတွေကိုဒီကလေးတွေကိုထုတ်လာလို့ရမလားဆိုပြီးရေလမ်းကြောင်းတောက်ကြည့်ခိုင်းနေ။ပြောကလေးတွေကိုလည်းဟိုမှာဟိုရေကူးတ
ာနဲ့ဒါကတော့လှိုင်းကူရှိကိုကိုရိုင်းရောက်ရှိနေတဲ့မြန်မာသတင်းသမားတဦးနဲ့ VOA ဆက်သွယ်မေးမြန်းထားတာကိုကြားဖို့ရှိပါတယ်။အဲ့ဒီနောက်ရန်ကုန်မြို့တော်စီပင်တာယာရေးဥပဒေတစ်ကိုအတီးပြုတ်လိုက်ပြီးဖြစ်တဲ့အတွက်ရွေးကောက်ပွဲတွေကိုလာမယ့်ဒီဇင်ဘာလမှာပြုလုပ်ဖို့ခန့်မှန်းထားတဲ့အကြောင်းကိုလည်းကြားမှာပါ။ကမ္ဘာသတင်းတွေထဲမှာတော့ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကိုဖြေရှင်းဖို့ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့သတင်းလွှာကိုလည်းထုံးလင်းပေးဖို့ရှိပါတယ်။သတင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မျိုးသမီးကဏ္ဍ၊သိပ္ပံနဲ့နီးပညာစတာတွေကိုကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လွင်တို့ကပြောပြပါအောင်ရှင်
။အမေရိကန်ဒေါ်လာ34ဘီလီယံမှုတရုတ်သွင်းကုန်ပစ္စည်း800ပေါ်အမေရိကန်ကအခွန်တိုးချပြီးတဲ့နောက်တရုတ်နိုင်ငံနေနဲ့မလွဲမရှောင်သာလိုအပ်တဲ့တုံ့ပြန်မှုကိုလှုံ့ဆော်ရပြီးအလားတူတံပြန်အခွန်တွေချမှတ်ရတာဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြနေမှာပြောပါတယ်။အမေရိကန်ရဲ့စိုက်ပျိုးရေးမော်တော်ယာဉ်နဲ့ယူထက်ကုန်ပစ္စည်းအမျိုးပေါင်း945မျိုးတန်ဖိုးအဖြစ်အလားတူဒေါ်လာ34ဘီလီယံမှုကုန်ပစ္စည်းတွေပေါ်လက်တုံ့ပြန်တဲ့အနေနဲ့အခွန်ချမှတ်တဲ့ကြောင်းတရုတ်နိုင်ငံပိုင်စင်ဝါသတင်းဌာနကဖော်ပြပါရယ်အမေရိကန်ကအခွန်ချမှတ်တဲ့ပေါ်တရုတ်ဘက်ကတုံ့ပြန်လို့ဆောင်တာဟာလုံးဝကြိုးကြောင်းခိုင်လုံတယ်လို့တရုတ်နိုင်ငံကြေးဌာနပြောခွင့်ရလူကန်းကပြောပါရယ်အမေရိကန်ရဲ့လုပ်ရဟာကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးအခင်းအကျင်းကိုကမောက်ကမဖြစ်စေမယ်ကမ္ဘာလုံးဆိုင်ရာဈေးကွက်မှာပြင်းထန်တဲ့လုပ်ကမှုတွေဖြစ်စေမယ်။ကမ္ဘာစီးပွားရေးနလန်ထူမှုကိုအဟန့်အတားဖြစ်စေမယ်လို့တရုတ်ပြောခွင့်ရလူခန်းကပြောတဲ့အကြောင်းတရုတ် CCTV ရုပ်သံသတင်းဌာနကထုတ်လွှင့်ပါတယ်
။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စသဘောတူထားတဲ့အတိုင်းတကယ်လှုပ်ဆောင်မှုတွေရှိလာရအောင်တွန်းအားပေးတဲ့အနေနဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုမြောက်ကိုရီးယားမှာအခုရောက်နေပါတယ်။မနေ့တုန်းကမြောက်ကိုရီးယားရဲ့ထိပ်တန်းအရာရှိကြီးတူဖြစ်တဲ့ကင်မြုံချိုးနဲ့ဝန်ကြီးပွန်ပီယိုတို့တွေ့ဆုံဆွေးနွေးကြတာအချိန်3နာရီလောက်ကြာခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံခဲ့ကြပြီးတော့နျူကလ িয়ার လက်နက်အစီအစဉ်ကိုဆွန့်လွတ်မယ်လို့ပြောထားခဲ့တဲ့ကိစ္စဟာကင်ဂျွန်အွန်းဘက်ကဘလောက်ထိလေးနဲ့ထားပြီးတော့လုပ်နေတဲ့ဆိုတဲ့တန်တရားတွေကြီးထွားလာနေတဲ့အချိန်နဲ့ဖြစ်ပါတယ်ဒီအချိန်မှာပဲအမေရိကန်နိုင်ငံသားဝင်ကြီးရဲ့မြောက်ကိုရီးယားခီးစဉ်ထပ်ပြီးတော့ဖြစ်လာတာပါအခုဒီချိန်ထဲမှာဆိုဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုသွားတာ၃ချိန်ရှိပါပြီ။အခုလိုမြောက်ကိုရီးယားကိုသူပွင့်ချခဏလာရတာနဲ့ပတ်သက်ပြီးတော့နောက်တစ်ချိန်သူထွက်လာရအောင်မယ်ဆိုရင်တော့ဒီနိုင်ငံမှာအခွန်ပေးရတော့မယ့်အချိန်တွေရောက်ပြီလို့ဝန်ကြီးပွန်ပီယိုကအပြော်သဘောပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့အနီးကပ်ကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ကင်မြုံချူးကလည်းဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုလာတဲ့အချိန်များလည်းလေအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားယုံကြည်မှုတွေပို့ပြီးတော့တိစောက်နိုင်နေလေပါပဲလို့ဆိုပါတယ်။မနေ့ကသူတို့နှစ်ဦးတွေ့ဆုံဆွေးနွေးခဲ့ကြတာ2နာရီနဲ့45မိနစ်ကြာပါတယ်ဒီကနေ့လဲဆွေးနွေးမှုတွေထပ်ပြီးတော့ရှိနေလေဦးမယ်လို့ဝန်ကြီးပွန်ပီယိုဘက်ကယူဆထားပါတယ်ခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့မတွေ့ဆိုတာကတော့အခုချိန်ထိတဲတဲကွယ်ကွယ်မသိရသေးပါဘူ
းအီရန်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့တင်းမာတဲ့မူဝါဒကိုတူရကီနိုင်ငံကဝေဖန်ပြစ်တင်ထားသလိုအီရန်ပေါ်အမေရိကန်ရဲ့တန်ခတ်ရည်ရွယ်မှုထိရောက်ဖို့တူရကီရဲ့ပူးပေါင်းဆောင်ရွက်မှုကအဓိကကျတာကြောင့်နှစ်ဖက်ကြားထိတဲ့တွေ့မှုအသစ်ဖြစ်လာနိုင်တယ်လို့လေ့လာသူတွေကပြောပါတယ်တူရကီနိုင်ငံပိုင်အနာဒူလူသတင်းဌာနနဲ့တောက်ကြနေကလို့တဲ့မိမြန်ကန်တခုမှာတူရကီနိုင်ငံသားရင်းဝင်ကြီးမေဗလူကာဗူဆိုဂလူကအီရန်ပေါ်ချမှတ်တဲ့တန်ခတ်ရည်ရွယ်မှုတွေကိုအကောင့်ထည့်ပေါ်တာဟာဒေသတခုလုံးပေါ်ဆူရတဲ့တရားမှုဖြစ်စေပြီးတိတ်ကိုအန်ဒရယ်ကြည့်တယ်လို့ပြောပါတယ်တူရကီသမ္မတရေဂျစ်တိုင်ယပ်အာရိုဝမ်ရဲ့အမိမဖော်တဲ့အကြီးတန်းချန်ပေတူကလည်းကုလသမဂ္ဂရဲ့တန်ခတ်ရည်ရွယ်မှုကလွဲလို့တခြားဘယ်နိုင်ငံရဲ့တန်ခတ်ရည်ရွယ်မှုကိုမှတူရကီအနေနဲ့လိုက်နာမှာမဟုတ်ပါဘူးတခြားနိုင်ငံတွေလုံချင်တာအတွက်တူရကီကိုအသုံးချခံမှာမဟုတ်ပါဘူးလို့ပြောပါတယ
်ရုရှားလို့နိုဗီချိုကအစိတ်တန်တင်တယ်လို့ယူဆရတဲ့ဗြိတိန်နိုင်ငံကဇုံတွဲနှုတ်ဥကိစ္စမှာသူတို့လုံးဝပါဝင်မှုမရှိဘူးလို့ရုရှားဘက်ကညင်းနေပါတယ်။ပြီးခဲ့တဲ့မတ်လတုန်းကလည်းရုရှားထောက်လိုင်းဟောင်းတူနဲ့သူ့ရဲ့သမီးဖြစ်သူတို့အဲ့ဒီအစိတ်နဲ့တိုက်ခတ်ခံခဲ့ရလို့အသေးအံဖြစ်ပြီးတော့ဆေးရုံမှာသတင်းတပတ်တော်တော်ကြာကြာကုသခံခဲ့ရပါသေးတယ်။အစိတ်သုံးတိုက်ခတ်မှုတွေမှာ ဒီဥရောပမှာအချင်းချင်းဖြစ်နေတဲ့ပတ်သက်လို့ကျွန်တော်တို့ဘက်ကလည်းစိုးရိမ်နေတယ်။ဒါပေမဲ့ဘယ်ပစ္စည်းကိုတုံးပြီးတော့စိတ်တင့်စေတာလဲ။ဒါမှမဟုတ်ဘလို့အသုံးပြုပြီးတော့လုံနေကြတယ်လဲဆိုတဲ့သတင်းချက်လက်တွေကျွန်တော်တို့မသိရဘူးလို့ရုရှားအစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကအသက်44နှစ်အရွယ်ဗြိတိန်နိုင်ငံသားတဦးနဲ့55နှစ်အရွယ်အမျိုးသမီးတဦးအန်ရှ်ဘရီမြို့မှာသတိလစ်မေးမြောနေခဲ့ကြပြီးတော့တာဝန်ရှိသူတွေကစစ်ဆေးကြည့်တဲ့အခါမှာမလာတုန်းကရုရှားထောင်လိုင်းဟောင်းနဲ့သူ့ရဲ့သမီးကိုတိုက်ခတ်ခံရတဲ့အစိတ်နဲ့အမျိုးသားတူနေတဲ့အကြောင်းဗြိတိန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 933လိုင်းထိုမီတာ40kilohertz 9683ညာလိုင်းထိုမီတာ48 kilohertz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့စနေနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တိုင်းနိုင်ငံမြောက်ပိုင်းမဲဆန်ခရိုင်ချင်းရိုင်မြို့ထမ်လွန်နန်နောင်းလှိုင်ကူတဲကចောင်းသားလေး12ယောက်နဲ့သူတို့ဘောလုံးအသင်းနီးပြားတို့ကိုကူတဲကနေကထုတ်နိုင်ရေးတခြားလမ်းကြောင်းတစ်ခုကိုရှာဖို့အတွက်ကူရဲ့အပေါ်မီတာရာပေါင်းများစွာအမြင့်အပြင်ဘက်ကထူထပ်တဲ့တောအုပ်ကိုကယ်ဆယ်ရေးအဖွဲ့တွေရှင်းလင်းနေကြပါတယ်။ရာသီဥတုပိုဆိုးလာတာနဲ့မြောက်ကူအတွင်းကိုလေအဝင်နှဲလာတာတွေကြောင့်သူတို့ကိုကယ်ထုတ်ဖို့အချိန်သေးမရှိတော့ဘူးလို့ကယ်ဆယ်ရေးလုပ်ငန်းကိုတာဝန်ယူလုပ်ဆောင်နေတဲ့တာဝန်ရှိသူတွေကပြောပါတယ်။ကူတဲမှာသူတို့ကိုရှာတွေ့ခြင်းကလေးကဆိုရင်ကယ်ထုတ်ရေးလုပ်ငန်းအနေနဲ့အရင်ဆုံးအာရုံစိုက်လုပ်ထားတာကကူရဲကရေဒူးကိုတတ်နိုင်တဲ့များဆုပ်ထုတ်ပြတာနဲ့ကလေးတွေကိုရင်ငုတ်တင်ပေးတာတွေဖြစ်ပါတယ်။ဒါပေမဲ့လည်းကယ်ဆယ်ရေးလုပ်ငန်းပါဝင်လို့ဆောင်နေတဲ့ Thai Navy Seal တပ်ဖွဲ့ဝင်ရောင်းတို့တောက်ကြနေကတည်ဆုံးသွားတာကြောင့်မူလကယ်ဆယ်ရေးအစီအစဉ်ပေါ်ရိုက်ခတ်သွားရတယ်လို့နောက်ထပ်ပြင်းထန်မိုးရွာအောင်မဲ့လို့ခံမထားတာကြောင့်လည်းကူရဲကနေရေဆုပ်ထုတ်တဲ့လုပ်ငန်းထိရောက်မှုအားနည်းတော့မှာဖြစ်တာကြောင့်တာဝန်ရှိသူတွေအနေနဲ့တခြားနည်းလမ်းတွေကိုစဉ်းစားလာကြတာပါ။ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းဖူကက်ဒေသမှာကြာသပတေးနေ့တုန်းကသင်္ဘောတိတ်မောက်ခဲ့လို့သေဆုံးခဲ့ရတဲ့သူအရေအတွက်ဟာအနည်းဆုံး33ဦးရှိလာပြီလို့ထိုင်းရဲတပ်ဖွဲ့ကမနေ့တုန်းကပြောပါတယ်။ရာသီဥတုဆိုးဝါးနေလို့ပျောက်ဆုံးနေသူတွေကိုရှာဖွေရေးကိစ္စစနေနေ့မနေ့ထိဆိုင်းငံ့ထားတယ်လို့ဒေသခံရရှိတွေကဆိုပါတယ်။တိတ်မောက်သွားခဲ့တဲ့သင်္ဘောမှာလူ105ဦးပါဝင်ပြီးတော့အိတ်ထဲက63ဦးကကဘာလက်ခီးတဲ့တွေပါ။ဆေးရုံတင်ထားရတာအနည်းဆုံး12ဦးရှိနေပါတယ်။ပထမလှိုင်းလုံးကတင်မောကိုရိုက်ပုတ်ပြလိုက်ပြီးတော့ရေဆုပ်ထုတ်တဲ့အရင်တည်းကိုအမှိုက်တရိုက်တွေဝင်လာခဲ့ပြီးတော့တင်မောကိုငြိမ်းအောင်ထိန်းလို့မရခဲ့ဘူးအဲ့ဒီချိန်မှာပဲနောက်ထပ်လှိုင်းတွေထပ်ပြီးတော့တင်မောကိုရိုက်ခတ်ခဲ့တာခံရလို့တင်မောတိတ်မောက်ခဲ့ရတယ်လို့တင်မောမာလိန်မှုကပြောပါတယ်ကြာသာပရင်းနေစောစောပိုင်းတုန်းကလည်းအဲ့ဒီဖူးခက်ကမ်းရိုးတန်းမှာပဲတင်မောတစည်းတိတ်မောက်ခဲ့ပါသေးတယ်အဲ့ဒီတင်မောထဲမှာတရုတ်နဲ့ဥရောပကခီးသွားတယ်42ဦးလိုက်ပါလာခဲ့ပြီးတော့အားလုံးကိုကယ်ဆယ်နိုင်ခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဖူကက်ဒေသမှာဆိုးရတဲ့ရာသီဥတုအခြေအနေတွေကလာမယ့်အင်္ဂါနေ့အထိဆက်ပြီးတော့ရှိနေနိုင်ပြီးတော့မုန်တိုင်းသတိပေးချက်တွေလည်းထုတ်ပြန်ထားရပါတယ်။ဖူကက်ဒေသဟာကမ္ဘာလက်ခီးတယ်တွေစိတ်ဝင်စားတဲ့ဒေသတစ်ခုဖြစ်ပြီးတော့ဒီနှစ်မှာခီးတယ်တွေ35သန်းလောက်လာမယ်လို့ခန့်မှန်းထားတာပါ
။ကမ္ဘာဘလားဘောလုံးပြိုင်ပွဲကွာတာဖိုင်နယ်ပထမပွဲမှာပြင်သစ်ကဥရုဂွေးကို2ဂိုးပြတ်ဒုတိယပွဲမှာဘယ်ဂျီယမ်ကဘရာဇီးကို2ဂိုး2ဂိုးနဲ့တည်တည်နိုင်ပြီးဆီမီဖိုင်နယ်အဆင့်ကိုတက်သွားကြပါပြီ။ပြင်းထန်တဲ့ဂိုးတွေကိုမိနစ်40မှာဗရန်ကအဖွင့်ကိုသွင်းယူပြီး61မိနစ်မှာတော့ဂရစ်စမန်ကန်သွင်းတဲ့ဘောလုံးကိုဥရုဂွေးကိုယ်တော်မူစလီရာပုတ်ထုတ်ပေးမဲ့ဂိုးတွေဝင်သွားတာကြောင့်ပြင်းထန်တို့2ဂိုးပြတ်နဲ့အနိုင်ရသွားတာပါဒီပွဲမှာဥရုဂွေးအသင်းကအဓိကအားထားရတဲ့တိုက်စစ်မှုကဗာနီဒဏ်ရာကြောင့်မကစားနိုင်တဲ့အတွက်ဆော်ရက်စ်ကဗာနီတိုက်စစ်အတွက်ပြတ်သွားတာကလည်းဥရုဂွေးအသင်းအတွက်အထိနာသွားတယ်လို့ဆိုရမှာပါပြင်းထန်အသင်းဟာကမ္ဘာဖလားဆီမီဖိုင်နယ်အဆင့်ကို6ကြိမ်မြောက်တက်သွားနိုင်တာဖြစ်ပြီး1998နဲ့2006ခုနှစ်ပွဲတွေမှာစီမီတက်တုံးကချန်ပီယံဖြစ်ထားမှုပါတယ်။ဘရာဇီးလ်နဲ့ဘယ်ဂျီယံပွဲမှာတော့ဘရာဇီးလ်ကဘယ်ဂျီယံဘက်ကိုအချင်းချင်းထိုးပေါက်ပြီးဂိုးသွင်းခွင့်အချိန်အတော်များများရပေမဲ့ဘယ်ဂျီယံနောက်တန်းနဲ့ဂိုးသမားတို့အစွမ်းကုန်ကာကွယ်ဖျက်ထုတ်နိုင်တာကြောင့်လဲဘယ်ဂျီယံနိုင်ရဖို့အခွင့်အလမ်းပိုများသွားစေတာပါ။ဘယ်ဂျီယံအတွက်အဖွင့်ကိုကတော့73မိနစ်မှာတောင်းကံဘောကန်တင်နာကိုဘရာဇီးလ်အလဲတန်းလူဖာနန်ဒီညိုခေါင်းတိုက်ဖျက်ထုတ်တာမှာသူ့လက်မောင်းနဲ့ထိပြီးကို့ဂိုးတွေပြန်ဝင်သွားတာကြောင့်ဘယ်ဂျီယံအဖွင့်ကိုရသွားတာပါ။ဒုတိယဂိုးကတော့37မိနစ်မှာလူကာကူပို့လိုက်တဲ့ဘောလုံးကိုဘရာဇီးဂိုးစီအဆက်ကနေဒူဘရန်မနာရန်ကန်သွင်းယူတာဖြစ်ပါတယ်။အဲဒီနောက်ပိုင်းအချိန်အတော်များများမှာဘရာဇီးကအပြင်းထန်တိုက်စစ်ဆင်ပြီးကစားပြီး86မိနစ်မှာဂူတင်းညိုတင်ပေးလိုက်တာကိုအော်ဂတ်စတိုကခေါင်းတိုက်သွင်းတာကြောင့်တလုံးတီးသောချီပါဂိုးနဲ့ပဲဘရာဇီးတို့ကမ္ဘာဖလားကနေထွက်သွားရပါပြီ။ပြင်သစ်နဲ့ဘယ်ဂျန်အသင်းတို့ရဲ့ဆီမီဖိုင်နယ်ပွဲကတော့မြန်မာစံတော်ချိန်ဇူလိုင်လ17ရက်တနင်္လာနေ့မနေ့7နာရီခွဲမှာကန်ကြမှာဖြစ်ပါတယ်။ဒီကနေ့ဇူလိုင်လ9ရက်နေ့မှာ quarter final နောက်ဆုံးပွဲတွေဖြစ်ဆွီဒင်နဲ့အင်္ဂလန်ရုရှားနဲ့ခရိုအေးရှားတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှရစ်ကိုအကျင့်ပြတ်ချစားမှုတိုက်ဖျက်ရေးတရားရုံးကထောင်ဒဏ်10နှစ်မနေ့ကချမှတ်လိုက်ပြီးတော့ပြည်ပနိုင်ငံတွေမှာသူနဲ့သူ့ရဲ့သားသမီးတွေရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့ဖြစ်ရှင်းချက်မပေးနိုင်တာကြောင့်အမေရိကန်ဒေါ်လာ10သန်းခွဲပါတွဲဖက်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းနဝက်ရှရစ်ရဲ့နိုင်ငံရေးအရေးအယာကိုဆက်ခံခဲ့တဲ့သူ့ရဲ့သမီးဖြစ်သူမာရီယန်နဝက်ကိုလည်းထောင်ဒဏ်9နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်သူ့ရဲ့မိသားစုအတွင်းပိုင်ဆိုင်မှုတွေအတွက်ဒေါ်လာနတန်ကွဲချမှတ်လိုက်ပြီးတော့သူ့ရဲ့ခင်မုန်းကိုလည်းထောင်ဒဏ်တစ်နှစ်ချမှတ်ပါတယ်။နဝက်ရှရစ်ရဲ့ပိုင်ဆိုင်မှုတွေကိုပါကစ္စတန်အစိုးရကသိမ်းဆည်းဖို့အတွက်လည်းတရားရုံးကညွှန်ကြားချက်ထုတ်ပြန်ထားတဲ့အကြောင်းအစိုးရရှင်တွေကသတင်းတောက်တွေကိုပြောပါတယ်။အဲ့ဒီမှုထဲမှာပါဝင်နေတဲ့ဒီပိုင်ဆိုင်မှုတွေကတော့ဒီလန်ဒန်မြို့ကလူချမ်းသာရပ်ကွက်မှာရှိနေတယ်လို့ဆိုပါတယ်။နဝက်ရှရစ်ကကင်ဆာရောဂါကြောင့်သူ့ရဲ့ဇနီးစေကူတာနေတဲ့လန်ဒန်မှာသူ့ရဲ့သမီးနဲ့အတူရောက်ရှိနေပါတယ
်။ကိုကြော်သိန်းနဲ့ကိုကြောင်လင်ပါရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ထိုင်းနိုင်ငံမြောက်ပိုင်းကလှိုင်ကူထဲမှာပိတ်မိနေသူတွေကိုကယ်တင်ရေးမှာလောလောဆယ်အစိုးရအဆုံးကတော့ရာတီဥတုအခြေအနေပါဒီကနေ့ကစပြီးလှိုင်ကူရှိရာဒေသမှာမိုးတက်မုန်တိုင်းတွေကြမယ်ဆိုတဲ့မိုးလေဝသသတိပေးချက်တွေရှိနေတာကြောင့်လဲကယ်ဆယ်ရေးလုပ်ငန်းတွေမှာ 2Q ဆိုင်နေရပါတယ်လှိုင်ကူရှိမှာကယ်ဆယ်ရေးအခြေအနေတွေကိုမပြတ်စောင့်ကြည့်နေတဲ့ထိုင်းခြေဆိုင် Network Media Group ကဥဆောင်ညွှန်ကြားရေးမှုကိုအောင်မိုးမြင့်ကိုနောက်ဆုံးအခြေအနေတွေကိုသိနိုင်အောင်ကိုကျော်အောင်လွင်ကပြီးခဲ့တဲ့နိုင်ပိုင်းကပဲဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုအောင်မိုးမြင့်ရောက်နေနေရဘယ်နေရာလဲခင်ဗျ
။ကျွန်တော်တို့အခုရှိနေတာကဂူရှိမှာရှိတယ်ဗျ။ဘာလို့ဆိုတော့ဒီညသတင်းစာရှင်းလင်းပွဲကိုဒီ KI မှုပြောတာကိုစောင့်ပြီးနားထောင်နေတော့ချင်းရိုင်း KI မှုပေါ့လေ
။ဟုတ်ကဲ့အဲချင်းရိုင်း KI မှုကသတင်းစာရှင်းလင်းပွဲလုပ်တာသူကဘာအကြောင်းနေပြောလဲခင်ဗျ
။အတီးကတော့ကလေးတွေထုတ်ဖို့အတွက်ဘာတွေလုပ်နေလဲပေါ့လေ။ဥပမာဒီညမှာနောက်ဆုံးသိကြတော့အင်္ဂလန်ရင်းနှုတ်သမားတွေကိုဒီကလေးတွေကိုထုတ်လာလို့ရမလားဆိုတော့ရေလမ်းကြောင်းတော့ကြည့်ခိုင်းနေပြီးတော့ကလေးတွေကိုလည်းဟိုမှာဟိုရေကူးတာနဲ့အောက်ဆီဂျင်သက်ရှင်နီးသင်ပေးနေတာလဲโอเคပြီလားဆိုတာတော့ကြည့်ခိုင်းနေရေလမ်းကြောင်းဆင်ပြေတယ်ဆိုလို့ရှိရင်တို့ကလေးတွေကိုခေါ်ထုတ်ဖို့ပေါ့လေအဲတို့စီစဉ်မယ်ဆိုတာမျိုးတွေသိရတယ်တို့သတင်းစာရှင်းလင်းပွဲလုပ်တဲ့အချိန်မှာတော့ခရိုင်မှုပြောကြတာသူ့ကိုနောက်ဆုံးအချိန်တွေကိုပြန်အကြောင်းမပြန်လာသေးတဲ့အတွက်သူခေါ်ထုတ်မယ်မခေါ်ထုတ်ဘူးဘလို့ရှိနေရှိတယ်ဆိုတာပြောလို့မရတဲ့အတွက်မသိသေးဘူးလို့ပဲပြောတယ်ခင်ဗျာ
โอเคဆိုတဲ့သဘောကသူတို့ကိုရေလမ်းကြောင်းကပဲရေငုတ်ပြီးတော့ခေါ်ထုတ်ဖို့များတယ်ဆိုတဲ့သဘောလား
โอเคနောက်ဆုံးအခြေအနေကအဲ့လိုအခြေအနေပဲရှိတယ်ဗျာဘာလို့လဲဆိုတော့အခုကဟိုဂူဘောက်ဥစားကနေဝင်သွားလို့ရှိရင်တီချိတ်နာရောက်ခံနေတဲ့သူတို့အခန်း3ဆိုတဲ့ဒီသူတို့အခုနောက်ဆုံးစခန်းချထားတဲ့နေရာအထိကိုပါရေကလုံးဝဟိုခန်းလောက်ရှိသွားပြီဆိုတော့အဲ့ခန်း3ကနေရှေ့တီချိတ်လမ်းဆောင်ကနေဘဲဘက်ကိုရှိုးသွားပြီးအခုကလေးရှိတဲ့နေရာအထိသွားမယ်ဆိုလို့ရှိရင်ကဒီလုံးဝငုတ်သွားမှာဖြစ်တယ်အဲ့ဒီလုံးဝငုတ်သွားမဲ့နေရာမှာပြဿနာကလုံးဝခေါင်းဖော်လို့မရဘူးအောက်ဆီဂျင်ဘူးနဲ့ပဲလာမယ်ဟာမျိုးရှိရဲဆိုတော့အဲ့ခကြီးကလည်းဝေးတယ်အနည်းဆုံးလူကြီးတယောက်တောင်သူတို့ရေနှုံးစပားကြောင်3နာရီလောက်ချိန်ရတာမျိုးရှိတယ်အောက်ဆီဂျင်ဘူးနဲ့ခေါ်လာမယ်ဆိုရင်လည်းဒီအဲ့ဒီလမ်းကြောင်းကလူတယောက်ကိုအောက်ဆီဂျင်ဘူး3လုံးကုန်တယ်ဆိုတော့အောက်ဆီဂျင်ဘူး3လုံးကုန်တဲ့ဟာမှာလည်းအောက်ဆီဂျင်အသက်ရှူတက်လို့ရှိရင်တနာရီလောက်တစ်လုံးခံတယ်သက်မရှူတက်လို့ရှိရင်25မိနစ်ပဲခံတယ်ဆိုတော့အဲ့ဒါကိုပါစဉ်းစားတဲ့အတွက်အခုတော့သူတို့ကရေရှိတဲ့လမ်းဆောင်နေရာလောက်ကနေခလေးရှိတဲ့နေရာအထိ25မီတာကြားအောက်ဆီဂျင်ဘူးတစ်လုံးလိုက်တက်ဆင်ပြီးတော့အရေးပေါ်ရှူနိုင်အောင်လမ်းဘေးတွေမှာညံညံဘေးတွေမှာဝေရှူနိုင်အောင်လိုက်လုတာမျိုးတွေရှိတယ်ဒီကတော့ပြီးခဲ့တဲ့နှစ်ရက်လောက်ကတော့10စင်တီမီတာလောက်တက်လာတယ်အခုတော့ပြန်ကျသွားပြီဒါပေမဲ့ပုံမှန်ဆုတ်ထုတ်နေတယ
်ရာသီဥတုကအခုလောလောဆယ်ဘယ်လိုအခြေအနေရှိနေလဲခင်ဗျာအဲ့ဒီမှာ
ရာသီဥတုကတော့ကျွန်တော်တို့မိုးပွဲလေးတွေတော့ကျနေတယ်ဗျဒီမှာတော့ခုနကတော့မြို့ရဲကအတိတ်တောင်လမ်းပြောတာတော့မြို့တန်းကတော့အကြီးကျယ်ကျော်နေတယ်လို့သိရတယ်။ဆိုတော့ဒီနေ့နေ့လေပိုင်းဆက်ပြီးတော့ဒီစနေတနင်္ဂနွေမှာဒီမုန်တိုင်းကြမယ်မိုးကြီးကျယ်ကျော်မယ်ဆိုတာလည်းဒီမှာသတိပေးထားတယ်ခင်ဗျ။တစ်ဖက်ကတော့ဒီမှာစိုးရိမ်နေတာပေါ့နော်။မိုးတအားကြီးလာရင်ရေပြန်ပြည့်ပြီးဂူပိတ်မှာစိုးရိမ်နေ။ပြီးခဲ့တဲ့9ရက်လောက်ကဂူပိတ်လို့ရေကဂူဝါးထိပြန်ရောက်လာလို့သူတို့ရေဆုတ်ထုတ်တာကတစ်ပတ်လောက်နေနေပြန်ကြတော့ဒီရေပြန်ပြည့်သွားရင်ကလေးတွေကိုပြန်ကယ်ထုတ်ဖို့အနောက်ချိန်ပြန်ရောက်မယ်ဆိုတော့သူတို့ဒီမှာလဲစဉ်းစားနေပုံရှိတယ်ခင်ဗ
ျမနေ့တုန်းကပဲဒီကယ်ဆယ်ရေးရေတသားဟောင်းတယောက်ဒီအောက်ဆီဂျင်မလောက်တာနဲ့ပဲသူအသက်ပေးလိုက်ရတယ်ဒီအဖြစ်အပျက်ကဘယ်လောက်ထိအခုအခြေအနေကိုထိခိုက်စေလဲခင်ဗျ
တချို့ဒီမှာရှိတဲ့ဒေသခံတွေကတော့ရင်းနှုတ်သမားတော်ဒီလိုဖြစ်ရင်ကလေးတွေဖြစ်မှာပိုဆိုးနေတာပေါ့ကျွန်တော်တို့မြင်တာတော့ဒါပေမဲ့ဒီမနေ့ကသတင်းစာရှင်းလင်းပွဲမှာဒီရေတပ်ဗိုလ်ချုပ်ပြောသွားတာကတော့ဒီလူကပရိုတက်ကလည်းထွက်ထားပြီဒီလိုစင်နာဝန်အနေနဲ့လာကူတာသူဒီဆုံးသွားတဲ့အတွက်သူတို့လုပ်ငန်းတွေကိုမကျဆိုင်မှုတော့မဆုပ်ဘူးရှေ့ဆက်ဒီကလေးတွေကိုခေါ်ထုတ်လို့ရဖို့ကြိုးစားသွားမယ်ဆိုတာမျိုးတော့ သူတို့ဘက်ကတော့ကဲဇေးအဖွဲ့တွေကအဲ့လိုပြောပါတယ်ခင်ဗျ။အ
ခုစနေတနင်္ဂနွေမှာဘယ်မိုးတွေကြီးကျယ်ရွာမယ်မုန်တိုင်းရှိမယ်ဆိုတော့ဒီမိုးလေဝသအတွက်ဘယ်လိုပြင်ဆင်မှုတွေဘယ်လိုကာကွယ်မှုတွေလုပ်နေတာတွေ့ရလဲခင်ဗျ
။ခရိုင်မိုးညကည7နာရီကျော်7နာရီလောက်ကတင်းလာရှင်းလင်းပွဲပြောသွားတာကတော့သူတို့စတန်းမိုင်လုထားတဲ့အဖွဲ့တွေရှိတယ်။အခုရှိမှမိုးရွာတယ်လို့မျိုးဖွဲ့ဖွဲ့ပဲကြာရင်တော့ရေဆုပ်ထုတ်နိုင်အားနဲ့ရေကျသွားနိုင်တဲ့အတွက်ရင်းရပဲကူထုတ်မဲ့သဘောရှိတယ်။ဒါပေမဲ့ဒီမှာမိုးတားရွာလို့ရေနည်းနည်းကြီးလာမယ်ဆိုရင်တော့ဒီသူတို့စတန်းမိုင်လုထားတဲ့အဖွဲ့နဲ့အမြန်ခေါ်ထုတ်ဖို့အစီအစဉ်လိုမျိုးတော့သူအရေးအကြောင်းပြောသွားတယ်ခင်ဗျာ
။အခုကော်မိုးမြင့်ဘလို့မြင်နေရလဲအဲ့ဒီပတ်ဝန်းကျင်မှာကဒေသခံတွေများနေသလားနိုင်ငံတကာသတင်းမီဒီယာတွေရောရှိနေသလားကဲဆဲရေးသမားတွေဘလောက်ရှိနေလဲခင်ဗျမြင်နေရတဲ့ပတ်ဝန်းကျင်ခြေလေးကျွန်တော်ရှင်းပြပါခင်ဗျာ
။ဟုတ်ကဲ့ဒီနေ့မှာတော့နိုင်ငံခြားသတင်းတောက်တွေအများကြီးရောက်လာတယ်ဗျာ။ဟိုပုံမှန်နဲ့ရောက်လာတဲ့အများအနေနဲ့အတွက်ခရိုင်မိုးကတော့ပြောတယ်သတင်းတောက်တွေတော့ဒီကလေးတွေတကယ်လို့ခေါ်ထုတ်လာလို့ရှိရင်အနောက်ဆက်ဖြစ်မှာဆိုလို့အကန့်အသတ်တွေထားမယ်ပူပေါင်းပါဝင်ပေးကြပါဆိုတော့တောင်းမှန်တယ်ဆိုတော့အခုညမှာတော့ဒီမှာတချို့သတင်းဌာနကြီးတွေကအလှဲ့နေပေါ့လေဟိုနေဆိုင်ညဆိုင်ခွဲပြီးတော့ဒီမှာလာစောင့်နေကြတဲ့သတင်းတော့တွေလည်းအများကြီးရှိပါတယ်ကေဆေးလုံနေတဲ့လူတွေကဒီမှာအင်အား1000ကျော်ရှိတယ်ခင်ဗျာဂူထဲမှာလည်းဟိုအဖွဲ့လိုက်ခွဲပြီးတော့ပိုက်ဆက်တာဆက်အောက်ဆီဂျင်ပေးတဲ့ဟာလုတာလုအဲ့လိုမျိုးသူ့အလုံးနဲ့သူတော့ခွဲပြီးတော့နေဆိုင်ညဆိုင်ခွဲလုံနေတာတွေတော့တွေ့ရတယ်ခင်ဗျာ
24နာရီပတ်လုံးတောက်လျှောက်ကူညီနေကြတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့နေဆိုင်ညဆိုင်ခွဲပြီးတော့နေလုတဲ့လူညာနာညလုတဲ့လူနေလားဆိုတဲ့ဟာမျိုးနဲ့သူလည်းနဲ့သူလှုပ်တယ်လို့နေဆိုင်မှာဆိုရင်ပုံများတာကဒေသခံတွေဗော်လန်တီးယားတွေကပစ္စည်းတည်ပြီးတာတို့ပိုက်တည်တာတို့မိကျိုးတည်တာတို့တွေမှာဝိုင်းကူနာမျိုးတွေအများကြီးတွေ့ရတယ်ခင်ဗျာ
ကိုအောင်မုံမြင့်တော်တော်လေးတော့ပြည့်စုံပါပြီခင်ဗျားအမြင်ပေါ့လေဘလို့ထင်လဲရာသီဥတုဒီလိုအခြေအနေမှာမြင်းမြန်းဆန်းဆန်းကဲထုတ်မဲ့အရေးအယောင်တွေတွေ့နေရလားအချိန်စောင့်မဲ့သဘောရှိလား
ကျွန်တော်ထင်တယ်မိုးများများရွာလို့ဂူတွေကိုရေနည်းနည်းတက်လာပြီဆိုရင်တော့သူတို့အမြန်ခေါ်ထုတ်မဲ့ထင်တယ်ရတဲ့အနေနဲ့ဘာမို့မိုးရွာလာနေမယ်ရေဆုပ်နေတာလဲကြာသွားမယ်ဆိုနည်းနည်းစောင့်မဲ့အခြေအနေရှိပါတယ်ခင်ဗျာ
ဒါကတော့လှိုင်ကူရှေ့ကိုရောက်ရှိနေပြီးအခြေအနေတွေကိုမပြတ်စောင့်ကြည့်နေတဲ့ MNG သတင်းနဲ့မီဒီယာကွန်ရက်ကကိုအောင်မိုးမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်ဒီကနေ့စနေနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာလဲလှိုင်ကူရဲ့ပိတ်မိနေသူတွေကယ်ဆယ်ရေးနဲ့ပတ်သက်လို့ဆွေးနွေးမှာပါ
တော်ရရှင်များရှင်ထိုင်းနိုင်ငံကလှိုင်ကူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်တဲ့ပူပေါင်းပြီးအင်တိုက်အားတိုက်ကျိုးပန်းရှာဖွေခဲ့တဲ့အတွက်ထိုင်းစုရကိုအများကအသိမှတ်ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းကိုယ့်တိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေ့ပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးယဉ်ကျေးမှုဘာတွေကွာခြားကြပါသလဲ။ထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ခန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာဝိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချွတ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ပေးတာပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုတင်ဆက်မှာပါ။ရန်ကုန်မြို့တော်စီပင်တာယာရေးဥပဒေတစ်ကိုအတီးပြုတ်လိုက်ပြီးဖြစ်တဲ့အတွက်စီပင်တာယာရေးကော်မတီရွေးကောက်ပွဲတွေကိုဒီနှစ်အကုန်မှာကျင်းပဖို့ရှိပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
။2013ခုနှစ်ရန်ကုန်မြို့တော်စီမံသားရေးဥပဒေကိုပြင်ဆင်ထားတဲ့ဥပဒေကြမ်းကို2018ဖေဖော်ဝါရီ2ရက်ကရန်ကုန်တိုင်းလွှတ်တော်မှာအဆိုတည်သွင်းခဲ့ပြီးနောက်ဇွန်လ29ရက်နေ့ကအတည်ပြုလိုက်တာဖြစ်ပါတယ်။အသစ်ပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့စီမံသားရေးကော်မတီရွေးကောက်ပွဲကိုတော့လာမယ့်ဒီဇင်ဘာလမှာကျင်းပပြုလုပ်သွားမှာဖြစ်တယ်လို့လက်ရှိကော်မတီဝင်ဒေါ်သန်းမြင့်အောင်ကပြောပါတယ်။
အတိကျတော့ဘယ်နှစ်ပဲရဲ့ဆိုတာတော့မတတ်မှအတိဘောနော်ဒါပေမဲ့ကျမကတော့ထင်ပါတယ်ဒီ2018ထင်ပါပဲဟိုပါဘောနော်ဒီဇင်ဘာလောက်ဆိုဖြစ်နိုင်လိမ့်မယ်ထင်တယ်ဘာဆိုတော့ဒီကြောင်းကြောင်းညမဲ့ပြင်ဆင်မဲ့ဘာညာဆိုဥပဒေအတိဖြစ်ပြီလေဆိုတော့ဒါရွေးကောက်ပွဲကတော့အမြန်ဆုံးလို့ရမှာပေါ့ကျမတော့အဲ့လောက်ထင်ပါတယ်ဒါပေမဲ့တိတိကျကျတော့ဟိုရက်သတ်မှတ်မှုပါမှုတော့မကြားသေးပါဘူးရှင်
လက်ရှိအတီးပြုတ်ပြတ်ထန်းလိုက်တဲ့ဥပဒေအသစ်ကိုတော့တနည်းကြော်ကြာယူဆထားတာဖြစ်ပြီးအရင်ဥပဒေထက်စီမံတားရေးလုပ်ငန်းတွေကိုပို့ပြီးတိကျခိုင်မအောင်လုပ်ကိုင်နိုင်စေဖို့ရေးဆွဲထားတယ်လို့လည်းထောတန်းမြအောင်ကဆက်ပြောပါရစေ
။ဆိုတော့ဒီငကိုထက်လည်းပို့ပြီးတော့ဟိုတိကျခိုင်မာတဲ့ဟိုအားတွေရေးထားတာဖြစ်တဲ့အတွက်ကြောင့်မို့လို့ဟို ဒီလောက်လေဟိုကြာသွားတာပေါ့နောက်ပြီးတော့အဲ့ဒီစီပင်သားဥပဒေကဟိုတတလုံးတော့မတွက်ပေါ့နော်ဒီဟိုနောက်လျှောက်သုံးရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒါရဲခိုင်ခိုင်မာမာနဲ့ဟိုကြဲကြဲပြတ်ပြတ်နဲ့အမဥပဒေကိုသေသေးချာချာတည်ဆောက်ပြီးတော့မှကျမတို့အဲ့ဒီဟိုစီပင်သားလုပ်ငန်းတွေကိုစနစ်တကျအော်အရင်ထက်ကိုပို့ပြီးစနစ်ကြအောင်ဆောင်ရွက်သွားဖို့လို့ပေါ့နော်အဲ့ဒီဥစ္စာလောက်ပဲကျမကတော့အခုတော့ပြောနိုင်အောင်မှာပေါ့
ရန်ကုန်တိုင်းဒေသကြီးလွတ်တော်ရဲ့ဥပဒေပြုကိုယ်စားလှယ်တဦးဖြစ်တဲ့ဦးနေဖုံးလက်ကတော့လက်ရှိအတည်ပြုလိုက်တဲ့ဥပဒေအရပြည်သူတွေရဲ့စံနှုန်းနဲ့အညီစီမံသာရေးလုပ်ငန်းတွေကိုထိထိရောက်ရောက်အကောင့်တွေဖော်မဲ့သူတွေကိုရွေးချယ်နိုင်တော့မှာဖြစ်တယ်လို့အခုလို့ပြောပါရစေ
အများကြီးပဲလေဟောပါတော့အဓိကကတော့ကျွန်တော်တို့လွတ်တော်အနေနဲ့ကတော့ဒီဒီလူလူရွေးကောက်တင်မြောက်တဲ့ကိုယ်စားလှယ်ပုံများဖို့ရယ်နောက်ပြီးတော့အဲ့ကိုယ်စားလှယ်ကလည်းတကယ် key position တွေရဖို့ရယ်ပေါ့နော်အဲ့ဟာကိုကျွန်တော်တို့စဉ်းစားပြီးတော့ဒီဟိုမှာဆိုရင်ဟိုဟိုရောင်တော့ချိန်မသားအကောင့်ဒီမှာဆိုရင်အရင်တော့6ယောက်လေဒီတော့6ယောက်ကိုကျွန်တော်တို့7ယောက်လောက်လိုက်တာပေါ့နော်7ယောက်ဆိုတော့ဒီပြည်ရဲ့လူက6ယောက်ဖြစ်သွားတာပေါ့ဟိုကခန့်ရတဲ့လူက9ယောက်ဖြစ်သွားတာပေါ့နောက်ပြီးတော့အဲ့ပြည်ရဲ့6ယောက်ထဲကနေမှ1ယောက်ကိုဒါ key position ဖြစ်တဲ့ဒုတိယမျိုးတော့ပဲဟိုပါကျွန်တော်တို့ကဒါပေးလိုက်တဲ့သဘောပေါ့နော်အဲ့လေးရတခုပေါ့နော်နောက်တခုကတော့အရင်တော့ဆိုရင်တော့မြို့တော်စီမံသားရေးကော်မတီရဲ့ခရိုင်စီမံသားရေးကော်မတီရဲ့မြို့နယ်စီမံသားရေးကော်မတီ3မြို့ရှိတာပေါ့နော်အဲ့ဒီမှာမှခရိုင်ကိုကျွန်တော်တို့ကဖြုတ်လိုက်ပြီးတော့မြို့တော်နဲ့မြို့နယ်နဲ့ပဲတိုက်ရိုက်ချိတ်ဆက်ပြီးဆောင်ရွက်တဲ့သဘောမျိုးလည်းဒါဖြစ်သွားတာပေါ့အဲ့ဒါလေနောက်ပြီးတော့ဟိုပါပေါ့ဒီ train ကလည်းအရင်တော့ဆိုရင်ဌာနတွေဌာနအခု20ရှိတယ်ပြီးတော့အစားကော်မတီရုံးငန်းတို့ပါလို့ရှိတယ်ပေါ့နော်အဲ့တော့အဲ့ဌာနတွေကိုဌာနမှုတွေကဒါတိုင်တွယ်တာပေါ့နော်အခုကျတော့အဲ့လိုဌာန20မရှိတော့ဘဲနဲ့လုံငန်းတော်အောင်အဖွဲ့ဆိုပြီးခုနှစ်ဖွဲ့ချင်းပဲပြီးရင်ဒီဌာနကတော့သုံးခုပဲကျန်တော့မှာပေါ့နော်အဲ့တော့ဒီလုံငန်းတော်အောင်အဖွဲ့တွေကိုအဲ့ကော်မတီဝင်တွေကခုနကပြည်သူရဲ့ကော်မတီဝင်တွေရယ်နောက်ပြီးတော့အစိုးရခန့်တဲ့ထဲမှာကော်မတီဝင်တွေထဲကနေမှကော်မတီဝင်တွေတယောက်ချင်းစီတယောက်ချင်းစီအဲ့လုံငန်းတော်အောင်အဖွဲ့တွေဥက္ကဋ္ဌလုံငန်းတော်အောင်အဖွဲ့တွေဥက္ကဋ္ဌတွေဖြစ်သွားအောင်ပေါ့နော်ပြီးရင်အဲ့ထဲမှာလည်းဒီကျေပတင်ညာရှင်ဆိုတာကိုလည်း3ယောက်စီထည့်ပြီးတော့ဒါဖွဲ့လို့ရတဲ့ပုံစံမျိုးဖြစ်သွားတာပေါ့အဲ့တော့ဟိုပေါ့ခနာမှုတွေဒါပါပါဘူးပါပါအောင်ရှော့ချလိုက်ပြီးတော့ကွန်ပလီဝင်တွေရဲ့ပါပါပို့ပြီးတိုးလိုက်တဲ့သဘောဖြစ်သွားတာပေါ့
အတီးပြုတ်ပြားထန်းလိုက်တဲ့ရန်ကုန်မြို့တော်စီမံသားရေးဥပဒေသစ်ကိုတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဇွန်လ28ရက်နေ့ကလက်မှတ်ရေးထိုးပြီးလွှတ်တော်မှာပြားထန်းလိုက်တာပါဥပဒေအသစ်မှာတော့အခန်း30ခန်းပါဝင်ပြီးဥပဒေချိုးဖောက်ရေးအရေးယူနိုင်ဖို့နောက်ဆက်တွဲပြည်မှုနဲ့ပြည်ထောင်တွေပါထည့်သွင်းရေးဆွဲထားတာဖြစ်ပါလေခင်ဗျာ
VOE မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟိမ့်ပါရှင်စနေနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေအပေါ်မှာသရရှင်တွေရဲ့သဘောထားအမြင်တွေကိုလည်းအဲ့ဒီရဲ့အောက်မှာမှတ်ချက်ပေးရေးသားနိုင်ကြပါရရှင်အဲ့ဒီအတွက်လည်းကျေးဇူးတင်ပါတယ်အခုဆက်လက်ပြီးတော့ကမ္ဘာသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကိုဖြေရှင်းကြဖို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနိုင်ငံတွေကိုတိုက်တွန်းနေပါတယ်ကုန်သွယ်ရေးဆိုင်ရာကန့်သက်တားဆီးတဲ့လုပ်ရက်တွေဟာကမ္ဘာလုံးဆိုင်ရာစီးပွားရေးအပေါ်အန္တရာယ်ရှိတဲ့တက်ရောက်မှုဖြစ်စေတယ်လို့လည်းသတိပေးလိုက်ပါတယ် WTO ဌာနချုပ်ရှိရာဂျနီဗာမြို့ကနေလီဇာရှလိုက်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင
်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲတစ်ခုစလာနေပုံရတာကိုဝင်ဖြေရှင်းဖို့ WTO ကညှင်းထားပါတယ်ဒေါ်လာ34ဘီလီယံမိုးရှိတဲ့တရုတ်ကုန်တွေပေါ်အခွန်25ရာခိုင်နှုန်းကောင်းမဲ့အမေရိကန်ရဲ့စုံပြတ်ချက်ကိုတရုတ်ဘက်ကလည်းအလားတူတုံ့ပြန်လှုံ့ဆော်ထားတာပါလို့ရတခုချင်းစီပေါ်ဂျနီဗာခြေဆိုင် WTO ကမှတ်ချက်မပေးပါဘူး။ဒါပေမဲ့ကိုဂျိုးစီးပွားကာကွယ်တဲ့လုံဆောင်ချက်တွေကိုရပ်ကြဖို့တတိပေးချက်တွေကို WTO ညွှန်ကြားရေးမှူးချုပ် Roberto Azevedo က Twitter မှာစက်တိုက်လို့ရေးထားပါတယ်။ဗန်နာရေးနဲ့စီးပွားရေးဆိုင်ရာနိုင်ငံ20အဖွဲ့ G20 နိုင်ငံတွေရဲ့ကုန်သွယ်ရေးဆိုင်ရာလုံဆောင်ချက်တွေကိုစောင့်ကြည့်လေ့လာပြီးထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာစီးပွားရေးအင်အားကြီးနိုင်ငံတွေကြောင့်ကုန်သွယ်ရေးမှာအကန့်အသတ်တွေတိုးလာတာကိုတွေ့ရတယ်လို့WTO ညွှန်ကြားရေးမှူးချုပ် Azevedo ကပြောပါတယ်။ကန့်သက်ဒါစီတဲ့နောက်ထပ်လူဆောင်ချက်တွေလာအောင်မယ်ဆိုတာမကြသေးခင်ဖြစ်ပျက်တွေကပြနေတယ်လို့ WTO အကြီးအကဲကပြောပါတယ်။ကုန်သွယ်ဆက်ဆံရေးပိုင်းယုံရင်းပျက်စီးလာတာဟာအရင်ကခံမှန်းထားတာထက်ပိုဆိုးနိုင်ခြင်းရှိပြီးတိတ်ကိုပြင်းထန်တဲ့အကျိုးဆက်တွေဖြစ်လာနိုင်ခြင်းရှိတယ်လို့ Azevedo ကဆိုရင်းနေတဲ့အကြောင်းသူ့ရဲ့ပြောခွင့်ရ Dan Bruzin ကပြောပါတယ်
။ The fallout from these measures is already being felt.Companies are hesitating to invest. Markets are getting
ဒီလိုရက်တွေကနေဖြစ်လာတဲ့အကျိုးဆက်တွေအခုကိုပဲတက်ရောက်နေပါတယ်။ကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုတွန်းဆုတ်နေပြီးဈေးကွက်တွေကမောက်ကမဖြစ်နေတယ်လို့ကုန်စည်နှုန်းတချို့လည်းတက်နေပါပြီ။နောက်ထပ်အချိန်မြင့်လာမယ်ဆိုရင် တယောက်မှုကဒီတဲ့ပမာဏကြီးလာဖို့ပဲရှိပြီးပတ်သက်နေတဲ့အတိုင်းပြည်တွေရဲ့အလုပ်ကိုင်းတွေနဲ့တိုးတက်မှုကိုထိခိုက်လာမှာဖြစ်တယ်လို့ကမ္ဘာတဝန်းစီးပွားရေးမတည်ငြိမ်မှုတွေလည်းဖြစ်လာပါလိမ့်မယ
်အမေရိကန်ပြည်ထောင်စုအနေနဲ့မျက်မျက်တတဆက်ဆံမှုကိုမရဘူးဆိုရင် WTO ကနေနှုတ်ထွက်နိုင်ခြင်းရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ထားပါတယ်အဲ့ဒီလိုအခြေအနေမျိုးသူတို့သတိမထားမိဘူးလို့ဖရူးဇင်က VOE ကိုပြောပါတယ
် I'll just say thatNo U.S. official in Geneva has given any indication.
WTO ကနေအမေရိကန်နှုတ်ထွက်ဖို့ရည်ရွယ်ထားတယ်ဆိုတာမျိုးဂျနီဗာကဘယ်အစည်းအဝေးမှာမှအမေရိကန်တာဝန်ရှိသူတွေမပြောဘူးသေးဘူးဆိုတာပဲကျွန်တော်ပြောပြစီ
။ကုန်သွယ်ရေးဆိုင်ရာဒီမမှုတွေဖြစ်စေတဲ့အကြောင်းရင်းခံတွေကိုဖြေရှင်းရေးနီလန်းရှာဆွေးနွေးကြဖို့သက်ဆိုင်တဲ့နိုင်ငံတွေအားလုံးကို WTO အကြီးအကဲအဇီဗေဒုကတိုက်တွန်းနေပါတယ်ခင်ဗျာ
။ကိုချောချောသိပြောပြသွားတာပါစနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်နောက်ပိုင်းမှာထုတ်လွှင့်မယ့်အမျိုးသမီးကဏ္ဍမှာတော့မကြခင်21ရာစုပင်လုံတတိယအစည်းအဝေးကျင်းပတော့မှာဖြစ်တဲ့အတွက်မြမငင်းချမ်းရေးဖော်ဆောင်ကြိုးပမ်းမှုမှာအမျိုးသမီးတွေရဲ့ကဏ္ဍဘလောက်ထိပါဝင်ပတ်သက်မှုရှိနေလဲဆိုတော့မေးမြန်းသုံးသပ်ချက်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုဆက်လက်ပြီးတော့တင်ဆက်မယ့်ကမ္ဘာသတင်းလွှာနောက်တစ်ပုဒ်ကတော့ဥရောပနိုင်ငံတွေတဲဝင်ရောက်နိုင်ရေးမြေထဲပင်လယ်ကိုဖျက်ဖို့စ조사နေကြတဲ့ရွှေပြောင်းအခြေကျသူတွေဟာတေဘေးနဲ့ရင်ဆိုင်ရပွဲရှိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောပါတယ်ရွှေပြောင်းလာသူတွေကိုဝင်ခွင့်မပေးဘဲစန့်ကျင်နေတာကပင်လယ်ပြင်ထဲဒုက္ခသည်တွေပိုးပြီးသေဆုံးစေမှာဖြစ်တယ်လို့လည်း UNHCR ကပြောနေတာပါဂျနီဗာမြို့ကနေလီဆာရှလိုင်းပေးပို့ထားတဲ့သတင်းလွှာကိုပဲကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါရှင
်။ဥရောပမှာနိုင်ငံရေးကုလွန်ကွင်းရဖို့နဲ့ရွှေပြောင်းအခြေချနိုင်ရေးကြိုးပမ်းနေသူတွေဟာဥရောပကမ်းခြေကိုရောက်လာသူကနေပြီးမြေထဲပင်လယ်ထဲမှသာဆက်လက်တည်ဆုံနေရတယ်လို့ UNHCR ကပြောပါတယ်။2018ရဲ့ပထမ6လအတွင်းဥရောပမှာကုလွန်မှုရောက်လာသူ4000ကျော်ကျော်ရှိပြီးတစ်ချိန်တည်းမှာပဲပင်လယ်ပြင်ထဲတည်ဆုံပျောက်ဆုံးရသူကတထောင်ကျော်ရှိနေတယ်လို့ UNHCR ကပြောနေတာပါအခုလိုအသက်ဆုံးရှုံးမှုပမာဏမြင့်မားနေတာဟာဒေသတွင်းရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုအားဖြည့်ဆောင်ရွက်ဖို့အရေးပေါ်လိုအပ်နေပြီလို့ UNHCR ကပြောပါတယ်ပင်လယ်ပြင်ထဲဒုက္ခတွေ့နေသူတွေကိုအစိုးရမဟုတ်တဲ့အဖွဲ့တွေကကယ်ထုတ်နိုင်ပေမဲ့ကူညီကယ်ဆယ်ရေးတွေမလုပ်ကြဖို့အစိုးရကအဲ့ဒီအဖွဲ့တွေကိုတားမြစ်ထားကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ် Charlie Yaxley ကပြောပါတယ်ဒုက္ခရောက်နေတဲ့လှေတွေကိုကယ်ဆယ်ဖို့ခွင့်ပြုတာကအရေးပါတဲ့အခြေအနေဖြစ်တယ်လို့သူက VOA ကိုပြောပါတယ
် If we have any threats of legal action or potential repercussions hanging over boats rescuing people at sea then the very principle itself
တကယ်လို့ပင်လယ်ပြင်ထဲဒုက္ခရောက်တဲ့လှေတွေကိုကယ်တင်ရေးကိစ္စမှာတရားဝင်တားမြစ်တာတွေလုပ်နေမှဆိုရင်အဲ့ဒီပြတ်ထန်းထားတဲ့မူကိုနိုင်ကအနေရရှိနေပြီဆိုတဲ့သဘောပါပဲဒီတားမြစ်ချက်ကြောင့်ဒုက္ခရောက်နေတဲ့သူတွေကိုမကူညီဘဲရှောင်သွားကြမဲ့မာလိမှုတွေရှိလာနိုင်ပါတယ်။ဒါမျိုးကတည်ရရှင်ရဲ့အခြေအနေတွေဖြစ်နေတာကြောင့်ဒုက္ခသည်တို့ရွှေပြောင်းအခြေချသူတွေသာမကဘဲအသက်ဘေးကြုံရသူဘယ်သူမှမစိုးအကူအညီတောင်းကြမှာပါပဲ
။မကြသေးမီကအီတလီနဲ့မော်တာနိုင်ငံတွေဟာဒုက္ခသည်နဲ့ရွှေပြောင်းအခြေချသူတွေတင်လာတဲ့လှေတွေကိုသူတို့စိတ်ကမ်းတွေမှာစိုက်ကပ်ခွင့်ညှင်းပယ်ခဲ့တာကြောင့်အဲ့ဒီလှေတွေဟာပင်လယ်ပြင်ထဲရပ်ပေါင်းများစွာမျိုးနေခဲ့ရပါတယ်။အခုကာလဟာပင်လယ်ပြင်ကိုဖျက်ဖို့ကြိုးစားကြတဲ့လရာဒီရဲ့အစဖြစ်ပါတယ်အသက်ကယ်ဆယ်ရေးလုပ်ငန်းဟာအဓိကဦးစားပေးဖြစ်တယ်လို့ Yaxley ကပြောပါတယ်ရှာဖွေကယ်ဆယ်ရေးတွေကိုဆက်ပြီးတားမြစ်နေအောင်မယ်ဆိုရင်ပင်လယ်ပြင်ထဲအသက်ဆုံးရှုံးရတာတွေပိုများလာနိုင်တယ်လို့လှိုင်းလေတံမခံနိုင်ဘဲခနော်နီခနော်နဲ့ဖြစ်နေတဲ့လှေတွေနဲ့အသက်ဆုံးပြီးပင်လယ်ပြင်ဖျက်နေကြသူတွေဟာလူပေါင်းကိုကူးသူတွေရဲ့ဖျားယောင်းလှည့်စားမှုကိုခံရဝယ်ရှိတယ်လို့သူကထောက်ပြပြောဆိုပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်မကြခင်မိနစ်ပိုင်းအတွင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေတင်ဆက်နေတဲ့အစီအစဉ်တင်ဆက်ဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့ VOA မြန်မာပိုင်းရဲ့ internet website ဖြစ်တဲ့ burmese.voanews.com မှာလည်းအခုဒီ radio ကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နှာစင်နိုင်ကြပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာတော့
ဒီ peace process ဆိုတာတနိုင်ငံလုံးနဲ့ဆိုင်တယ်။တနိုင်ငံလုံးမှာအနည်းဆုံး50ရာခိုင်နှုန်းကအမျိုးသမီးတွေနော်။အဲ့ဒီအမျိုးသမီးတွေရဲ့အသံနဲ့သူတို့ရဲ့ခံစားမှုတွေမပါလာလို့ရှင် peace process က
ဒါကတော့မြမငင်းချမ်းရေးဖော်ဆောင်မှုဂျိုးပန်းချက်တွေမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြမှာပါရှင်။ဒီမနေ့အတွက် mobile phone app ထောင်ချောက်များဖွံ့ဖြိုးဆဲနိုင်ငံတွေမှာဈေးပေါ်တဲ့ smartphone သုံးစွဲသူတွေစီကအချက်အလက်တွေကို app တွေကဘလို့ထုတ်ယူနေတယ်လဲဆိုတဲ့ကောင်းစင်နဲ့ The Wall Street သတင်းစာကြားနေမှာ Newly Panel ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်။ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုအကာအကွယ်ပေးဖို့ဥပဒေအရအားနည်းချက်တွေရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာလူသန်းပေါင်းများစွာဟာဈေးမကြီးတဲ့ smartphone တွေကိုဝယ်ယူသုံးစွဲကြတာပါ။ smartphone တွေနဲ့ wifi internet တွေကိုအလွယ်တကူအသုံးပြုနိုင်ပေမဲ့အဲ့ဒီဖုန်းတွေမှာတခါတည်းပါလာတဲ့ app တွေဟာသုံးစွဲသူတွေရဲ့အချက်အလက်တွေကိုသူတို့မသိလိုက်ပဲထုတ်ယူနေတာဟာဆုံးရှုံးနစ်နာမှုဖြစ်ဆောင်းပါးမှာရေးထားပါတယ်။မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာတောင်းနဲ့ချီရောင်းချနေတဲ့တရုတ်နိုင်ငံလို့ SingTap P10 smartphone မှာတွဲပြီးပါနေတဲ့ app တခုဆိုရင်ဖုန်းပိုင်ရှင်ရောက်နေတဲ့နေရာအပြင်ဖုန်းထဲမှာရှိနေတဲ့အချက်အလက်တွေကို Gmobile လို့အမည်ပေးထားတဲ့ထိုင်ဝမ်မှာအခြေစိုက်တဲ့ mobile phone ကြော်ညာကုမ္ပဏီတခုစီကိုပေးပို့နေတာဖြစ်ပါတယ်။အဲ့ဒီ smartphone မျိုးတွေကိုတရုတ်နဲ့အိန္ဒိယနိုင်ငံတွေကထုတ်လုပ်တာဖြစ်ကြောင်းသုတေသီတွေကပြောပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမှာသူတို့ရဲ့ကုမ္ပဏီခွဲဖွင့်လှစ်ထားတဲ့ထိုင်ဝမ်အခြေစိုက် Gmobile ကတော့သူတို့အနေနဲ့ data အချက်အလက်တွေကိုကြော်ညာတွေဘယ်သူတွေစီဥတီပို့ရမလဲဆိုတဲ့နေရာအတွက်အသုံးပြုတာဖြစ်ကြောင်းပြောပါရယ်။ဒါအပြင်တစ်ခါတလေ smartphone ထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့လည်းသုံးစွဲသူတွေရဲ့အကြောင်းပိုးပြီးသိနိုင်ဖို့သူတို့ရလာတဲ့အချက်အလက်တွေကိုမျှဝေလေးရှိကြောင်း Gmobile ကဆိုပါရယ်။တကယ်တမ်းမှာတော့လူကြိုက်များတဲ့ smartphone အများစုမှာပါတဲ့ app တွေဟာသုံးဆွဲသူတွေရဲ့နေရက်လိပ်စာအပြင်ဘယ်နေရာရောက်နေတယ်လဲဆိုတဲ့အချက်အလက်တွေကိုပါစုဆောင်းနေတာပါ။ဒါပေမဲ့လည်းသုံးဆွဲသူတွေကိုယ်တိုင်သဘောတူညီချက်နဲ့သူတို့ဖုန်းနဲ့ download လုပ်ပြီးထည့်တဲ့အဲ့ဒီလို app တွေကိုအချိန်မရွေးဖြတ်ပြစ်နိုင်ပါတယ်။ Gmobile လို့အရင်ကတည်းကဖုန်းထဲမှာပါနေတဲ့ app ကိုတော့အဲ့ဒီလို့အလွယ်တကူဖြတ်ပြစ်လို့မရတဲ့အပြင်နည်းပညာအစဉ်စဉ်အသုံးပြုပြီးမှသာဖြတ်ပြစ်နိုင်တာဖြစ်ပါတယ်။မြန်မာနိုင်ငံမန္တလေးမြို့ကအယောင်စီးမှတဦးဆိုရင်သူ့ရဲ့ SingTap P10 smartphone မှာပါနေတဲ့ Gmobile app ကနေပုံကိုရေးအချက်အလက်တွေကိုစုဆောင်းနေတယ်ဆိုတာ The Wall Street Journal ပြောပြမှသိခဲ့တာဖြစ်တယ်လို့ဆောင်းပါးမှာရေးထားပါတယ်။သူကိုယ်တိုင်သတိထားမိတာကမကြသေးခင်လတွေကပဲသူ့ရဲ့ smartphone screen ပေါ်မှာ mobile game တွေအတွက်ကြော်ညာတွေမကြခဏပေါ်လာနေတယ်လို့ဆိုပါတယ်။အဲ့ဒီအတွက်လည်းစိတ်အနှောက်အယှက်ဖြစ်ခဲ့ရတယ်လို့ပြောပါတယ်။ဒါပေမဲ့လည်း American ပြည်ထောင်စု၊ Latin America နဲ့ Singapore လိုနိုင်ငံတွေကတော့ Gmobile app ကုမ္ပဏီနဲ့ပေါင်းစပ်လုပ်ကိုင်မှုကိုဖြတ်တောက်ခဲ့ကြပါတယ်ရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ဒီကနေ့မနေ့တင်ပြမယ့် idiom အသုံးကတော့
a slap on the wrist
ဖြစ်ပါတယ်စာလုံးပေါင်းက a တခါတခု s l a p slap a slap ကတခါရိုက်တာပုတ်လိုက်တာ t h e the w r i s t the wrist ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါတယ်စကပိုက်ခလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လုတ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ ဖြစ်မှုကဘယ်လောက်ပဲရှိလေပါစေဘယ်သူသားဘယ်သူသမီးဖြစ်ပါれဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်တန်းကိုမခံရပဲအပြစ်ပေးမခံရတာတက်တက်တသားပေါ့ပေါ့တန်တန်ပဲအပြစ်ပေးခံရတာမျိုးကို slap on the wrist ဆိုပြီးတင်စားပြောလို့ရှိပါれဆိုလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ရုံနဲ့ပြီးသွားတဲ့အပြစ်တန်းမျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
John ga siwai lungan shin tatheji tu ye ta bo. Tu ka dai da torol li achi ni su de. Tu bek ga apit phit bi me, ye ga tu apit ko ဘဘတန်တန်နဲ့ပဲလှုပ်ပေးလိုက်တယ်။ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင်
။ John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
ကျူးလွန်တဲ့အပြစ်ကကြီးလေပေမဲ့တဲ့တဲ့သားသားဘဘတန်တန်နဲ့လှုပ်ပေးလိုက်တယ်။ထိုက်တင်တယ်လို့အပြစ်ပေးခြင်းမခံရဘူးဆိုရင်ဘယ်လိုပြောမလဲ
A slap on the wrist
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့အကြံအသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါဇူလိုင်လလာမယ့်ဒီဒုတိယပတ်အတွင်းမှာ27ရာစုပင်လုံတတိယအစည်းအဝေးကိုကျင်းပတော့မှာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမှာငြိမ်းချမ်းရေးဖော်ဆောင်ဖို့ကြိုးပမ်းရမှာပဋိပက္ခဖြစ်ပွားရာဒေသတွေမှာစစ်ပေးတံခံကြရတဲ့လူတွေအနေနဲ့အများဆုံးပါဝင်တဲ့တိုင်းရင်းသူအမျိုးသမီးတွေရဲ့အခန်းကဏ္ဍဘယ်လိုရှိပါသလဲ။ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဘယ်လောက်ရေးကြည့်ပါသလဲ။ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကစူးစီးတင်ပြမှာပါရှင်။
'Cause it only serves to make me more determined to achieve my final goal.
ဒီမနက်ကမှကမ္ဘာအကြာရှည်ဆုံးပြည်တွင်းစီလူဆူရမယ်ရှမ်းကချင်းစတဲ့တိုင်းရင်းသားလေးနဲ့ဂိုင်းပြည်နဲ့မြန်မာစစ်တပ်ကြားဖြစ်ပွားနေတဲ့ပဋိပက္ခတွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုစိတ်တိုင်းဖြစ်လာမယ့်ဇူလိုင်၁၇ရက်နဲ့၁၆ရက်နေ့တို့မှာနေပြည်တော်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ပင်လုံတတိယစည်းဝေးပွဲကိုကိုယူကျင်းပဖို့စီစဉ်နေခြင်းဖြစ်တဲ့အတိုင်းငင်းကြဲရေးဖော်ဆောင်ရမှာအမျိုးသမီးတွေရဲ့ကန္တာကဘယ်လောက်ရည်ကြီးပါတယ်ဆိုတာကိုမြန်မာနိုင်ငံကိုမကြာခဏတွားရောက်ခဲ့ပြီးစစ်ဖက်နဲ့ရပ်ဖက်ဆက်ဆံရေးကိုကူညီဆောင်ရွက်ပေးနေသူအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးဖြစ်ထမ်းဆောင်နေသူဒေါက်တာမီမီဝင်းဘတ်ရဲ့အမြင်ကိုမေးကြည့်ခဲ့ပါတယ်
ဒီ peace process ဆိုတာတနိုင်ငံလုံးနဲ့ဆိုင်တယ်တနိုင်ငံလုံးမှာအနည်းဆုံး50ရာခိုင်နှုန်းကအမျိုးသမီးတွေနော်အဲ့ဒီအမျိုးသမီးတွေရဲ့အသံနဲ့သူတို့ရဲ့ခံစားမှုတွေမပါလာလို့ရှင် peace process ကသိပ်ပြီးတော့မပြည့်စုံဘူးနောက်ပြီးတော့လည်းဒီရှမ်းတို့ကချင်တို့ကြသူကရန်လဝေးနေတဲ့အခါကျတော့သူတို့ရဲ့အသံတုံတောင်မပါလာဘူ
းဒုတိယဗိုလ်မှူးကြီးမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ဌာနလက်အောက်ရှိဟဝိုင်အခြေစိုက် APCSS ကိုလုံခြုံရေးဘာသာရဆိုင်ရာအရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေသူဖြစ်ပြီးမြန်မာနိုင်ငံရဲ့အရပ်ဖက်နယ်စစ်ဖက်ဆက်ဆံရေးကောင်းမွန်ဖို့ကူညီဆောင်ရွက်ပေးနေသူတည်းဖြစ်ပါတယ်။သူကဟဝိုင်အီအခြေစိုက် APCSS ဌာနမှာကျင်းပတဲ့တင်ဒန်းတွေကိုလာရောက်တက်ခဲ့တဲ့မြန်မာစစ်ဖက်နယ်အရပ်ဖက်ကိုယ်စားလှယ်တွေအနေနဲ့မြန်မာတိုင်းရင်းအမျိုးသမီးတွေလည်းပါဝင်ရမှာကောင်းဆောင်မှုအရေးအသွေးနဲ့ပြည့်စုံပြီးငြိမ်းချမ်းရေးရရှိဖို့တနိုင်တစ်ပိုင်းဆောင်ရွက်နေကြတာတွေ့ရတယ်လို့ပြောပါတယ်။အဲ့ဒီအနေနဲ့တူကတော့ဟဝိုင်ယီမှာတင်နန်းလာတက်ခဲ့သူရှမ်းတိုင်းရင်းသူအမေပဲဖြစ်ပါတယ်။ဒေါက်တာမီမီဝင်းဘတ်ရှင်းပြခဲ့တာက
ရှမ်းပြည်နယ်မှာကျမတို့စီက alumni ဟု
တ်ကဲ့
ကျမတို့စီကအရင်ကအကြောင်းသားဟောင်းပေါ့နော်ကျမတို့ APCSS ကိုလာတက်သွားတဲ့အမျိုးသမီး MA ဆိုတာရှိတယ်
ဟုတ်ကဲ့
အဲသူကအဲ့ဒီမှာစပြီးတော့ဒီသူ့ရဲ့ NGO လေးအဖွဲ့အစည်းလေးဖွဲ့ရပြီးတော့မြောက်ပိုင်းရှမ်းအမျိုးသမီးတွေရဲ့အသံကို peace process တွေမှာပို့ပြီးတော့ဟိုနေပါဝင်နိုင်အောင်လို့အတွက်သူ့ရဲ့ပတ်ဝန်းကျင်နာတဝိုက်မှာသူအမျိုးသမီးတွေကို training တွေပေးတယ်ပညာပေးတယ်နောက်ပြီးတော့သူတို့နည်းနည်းပါးပါးဒီ peace process ကိုနားလည်အောင်သူလိုက်လုပ်ပေးနေတာရှိပါတယ်ဆိုတော့ဟို MA တို့လိုမျိုးလိုမျိုးလုပ်နေပေးနေတယ်ဆိုတာအရန်ကောင်းတယ်ဒီအမျိုးသမီးတွေကမြန်မာအမျိုးသမီးတွေပါသူတို့မှာခေါင်းဆောင်မှု အရေးချင်းအများကြီးရှိတယ်သူကဘာလို့မှပြောနေစရာမလိုသူကိုနိုင်ဒီဥစ္စာလိုအပ်တဲ့ဆိုပြီးတော့သူဒီဥစ္စာလေးတည်ထောင်ပြီးတော့သူခင်ဗျာလိုက်ပြီးတော့ education ပေးနေတာပေါ့
ဒါကြောင့်လေတိုင်းရင်းမျိုးသမီးတွေကြားငင်းချင်ရရှိဖို့ဘယ်လိုဆောင်ရွက်နေပါသလဲဆိုတာကိုအမေကိုတိုင်ကိုမိချီခဲ့ပါတယ်ဟိုအမေကိုသူကိုထပေါ့နော်ဒီရှမ်းပြည်ရင်မှာမျိုးသမီးတွေငင်းချင်မှာပါဝင်တဲ့အခန်းကဏ္ဍလုပ်နေဆိုဟုတ်လား
တိုင်းရင်းဆိုလည်းဒီရသိနေကြတာအများကြီးရတယ်ဆရာမလေးတော့ကျွန်တော်ရဲ့ဒီတာမှာသိနေတယ်ဗျာအင်္ဂလိပ်စာနဲ့မကောင်းတော့ဒီမှာစကားတော့ဗျာ first language မဟုတ်ဘူးဆရာမရဲ့ second language ကမှမြန်မာစကားလေ
ဟုတ်ကဲ့
အဲ့ဒီအတွက်ကြောင့်သူကဒီလုပ်ရတာခက်တယ်ဆရာမရဲ့ခက်တဲ့အခါကျတော့အဲ့နဲ့ကျွန်မကဒါဆိုရင်ဒီတာမှာရှိနေတဲ့အမျိုးသမီးအသင်းအဖွဲ့ကိုကျွန်မကစုလိုက်တယ်လိုက်ပြီးတဲ့အခါကျတော့ women network ဆိုပြီးတော့မှကျွန်မထောင်လိုက်တယ်ဆရာမထောင်လိုက်ပြီးတဲ့အခါကျတော့အဲ့ဒီ women network မှာထားထောင်တဲ့အချိန်ကကျတော့တော်ရည်ရည်ဒီဒါမှာကတော့လူမျိုးက9မျိုးလောက်ရှိတယ်ကွာအဲ့တော့လေလူမျိုးဆွဲတွေဘာသာဆွဲတွေအရင်ကြီးရဲ့
အဲ့တ
ော့ကြီးတဲ့အခါကျတော့ကျွန်မအူစုစပြီးတော့မှဘာလုပ်ပေးရလဲဆိုတော့ဒီမျိုးသမီးကိုညက်ကျွန်မတို့အားလုံးကညီမပဲ
ဒီ
လူမျိုးပဲဖြစ်ဖြစ်ဒီဘာသာလေးဖြစ်ဖြစ်ကျွန်တော်အားလုံးဒီညီမဖြစ်တယ်ဆိုတာနဲ့ကျွန်တော်စအုပ်စုတည်ထောင်ကြတယ်ပေါ့ကွာဟု
တ်ကဲ့
တည်ထောင်တဲ့အခါကျတော့အခုအဖွဲ့တွေကလည်း23ဖွဲ့ရှိတယ်ကွာအင
်းများတာ
လေ23ဖွဲ့ရှိတယ်ကိုညနေတော့အခြေခံထားပြီးတော့မှအဖွဲ့တွေလှုပ်ထားတယ်။ပြီးတဲ့အခါကျတော့ကျွန်တော်တို့ကအမျိုးသမီးကြီးရဲ့ခေါင်းဆောင်တွေကိုခေါ်ပြီးတော့မှ capacity building လုပ်ရင်းနဲ့ဒီငင်းချင်ရေးကိစ္စတော့ကျွန်တော်တို့ငင်းချင်ရေးလို့တော့နည်းနည်းပြီးတော့ကျွန်တော်တို့အဲ့လိုတော့မဆက်ဘူးဆရာမ။ဟု
တ်ကဲ့။
ဆက်တယ်နဲ့ကျွန်တော်တို့ကဖတ်ဖတ်လုပ်တယ်ဆိုတဲ့အခါကျတော့လက်နက်ကန်ထောက်မှရှိနေတဲ့အမျိုးသမီးရလည်းကျွန်တော်တို့ညီအမတွေပဲပေါ့နော်
။ဟုတ်ကဲ့။
ဒီတော့တော့မှရှိနေတဲ့အမျိုးသမီးတွေကလည်းညီအမတွေပဲ
။ဟုတ်ကဲ
့။ရက်ထောက်မှရှိနေတဲ့အမျိုးသမီးတွေကလည်းညီအမတွေပဲပေါ့။အဲ့တော့ဒီ၃ခုကိုစုံတွေ့နိုင်တဲ့ platform လို့ကျွန်တော်ကအူဆုံးစပြီးတော့မှအခုကျွန်တော်တို့စပြီးမှလုပ်နေတယ်ပေါ့ဆရာမ
။ခေါင်းဆောင်မှုအရေးသွေးပြည့်မီပြီးအသည့်စိတ်နဲ့ငင်းချမ်းရေးတွေကြိုးပမ်းနေသူအမေအနေနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာပြည်တွင်းပဋိပက္ခတံအများဆုံးခံကြရတဲ့တိုင်းရင်းအမျိုးသမီးတွေရဲ့အတန်ပျောက်နေတာတွေ့ရတယ်လို့အခုလိုထောက်ပြပါတယ
်။သမိုင်းဆောင်ကိုပြင်ကြည့်တဲ့အခါဆိုအခုလည်းပင်လုံးပေါ့နော်ပင်လုံးကြီးလာခံနေပါတယ်အရင်လုပ်နေကြတယ်ပေါ့အဲ့တော့အဲ့ဒီထဲမှာကျွန်တော်ကဘာမြင်လဲတဲ့ဆိုတော့ခါမှာဒီ coffee area မှာဖြစ်နေတဲ့အမျိုးသမီးတွေရဲ့အတန်တကယ်ထိခိုက်နေတဲ့လူတွေရဲ့အတန်ကမပါဘူ
း။ဟုတ်ကဲ့
အဲ့တော့ငင်းချမ်းကြီးလို့ပြောလို့ရှိရင်ရန်ကုန်မှာမန္တလေးမှာအဲ့ဒီလေလုပ်နေတဲ့အခါကျတော့ကျမတို့ကကြာလာတဲ့အခါကျတော့ကျမတို့ကစီလင်းဖြစ်တယ်တို့တကယ်တော့စစ်တမ်းခံရတဲ့နေရာတွေမှာရှိနေတဲ့ဒီဒီရဲ့အပန်းအနေနဲ့ဒီဟာကိစ္စကိုပြောရမှာအဲ့တော့အဲ့ဒါကြီးကိုပြောဖို့လည်းဆိုကျမတို့ဒီအမျိုးသမီးကိုညက်ခါကျတော့ဘာလုပ်လဲလို့ပြောတဲ့အခါမှာဟာလာကြပါဒီမှာပေါ့နော်ဟို vocational training ပေါ့ဆက်မယ
်ဟုတ်ကဲ့
အဲ့တော့ဟာလာကျမတို့စက်ပြားလေးချက်ကြမယ်အဲ့တော့ဒီမှာဟိုပေါ့နော်အိမ်ကျွမ်းမှုလေးလောက်ကြမယ်အခြေခံအမှတ်တင်တန်းလေးလောက်ကြမယ
်
လုပ်နေရင်းနဲ့မှကျမတို့ကအကြောင်းအရာကိုပြောမလဲလို့ပြောခါမှာဟုတ်ပြီအဲ့တော့ကျမတို့ကငင်းချင်းရင်းနဲ့ပတ်သက်ရင်ယောက်ျားတွေရတယ်ငင်းချင်းရင်းနဲ့ပတ်သက်လို့ရှိရင်တို့တွေရလေဘာဖြစ်လဲလို့ပြောတော့နေ့လေးပိုင်းဆိုရင်ကျမရဲ့တိုင်းကားနဲ့တိုင်းကားကြတော့လေတူဝတ်စုံတူဝတ်တယ်
ဟုတ်ကဲ့
ကျမဆက်မလို့ရတယ်တူဝတ်စုံတူဝတ်တယ
်ဟုတ်ကဲ့
ဝတ်ပြီးတဲ့အခါကျရင်ကွင်းပြင်မှာတို့ကစစ်ဖြစ်ကြတယ်ရကြပြီဆိုရင်အဲ့ဒီဝတ်စုံအဲ့ဒီ uniform ဝတ်စုံကိုချွတ်ပြီးတဲ့အခါကျရင်ငါကြရင်ဒီရဝမ်းမှာသူရှိကြတာဟုတ်က
ဲ့အ
ဲ့တော့သူကတကယ်တမ်းတော့ငင်းချင်းကိုတိုးချင်တာမဟုတ်ဘူးတကယ်တမ်းဖြစ်လာတဲ့အခါကျရင်မိန်းမတွေနဲ့ကလေးရပြေးရတာအဲ့တော့ကျမကကလေးကိုပြောလဲလို့ပြောတော့မိန်းမတွေနဲ့အမျိုးသမီးတွေကပြောရသူပြောဖို့လိုအပ်လာပြီပေါ့နော
်အဲ့
တော့ကျမတို့အင်အားအရေးကြီးတယ်သူကဒီအခါကျရင်တိုင်းနာမှာရှိတိုင်းနာလက်နက်တိုင်းမှာရှိနေတဲ့အမျိုးသမီးရဲ့ဒီစက်တာမှာရှိနေတဲ့အမျိုးသမီးရဲ့ဒီဒေတာမှာရှိနေတဲ့အမျိုးသမီးကိုစုပြီးသားလို့ဆိုတော့အမူးမှန်ကြီးကိုကျွန်တော်ကလုပ်ဖို့အတွက်ကျွန်တော်ကစူးစမ်းနေတယ်တ
ော့ဟုတ်ကဲ့အမေတို့လိုတိုင်းရင်းအမျိုးသမီးတွေဟာငင်းချမ်းရေးရရှိစေဖို့ကြိုးပမ်းရမှာအခက်အခဲတွေနဲ့ကြုံတွေ့ခဲ့ရမှာတခုကတော့
စူးစမ်းနေတဲ့အခါကျတော့ဒီဒေတာမှာပေါ့အခု loss ရကျတော့ကျွန်တော်တို့မှာမြန်မာနိုင်ငံမှာရှိနေတဲ့ဥပဒေအရဗါတယ်လက်နက်ကမ်းတွေကိုမတရားအကင်းဖွဲ့လို့ကြာစမ်းပါထားတယ
်။
ပုံမှန်စက်ခွန်သိရှိရတော့နော်ဒီပုံမှန်စက်ခွန်သိတာကျမတို့တက်တာနည်းနည်းအနောက်ရှက်ဖြစ်တယ်။ပုံမှန်ဒီစက်ခွန်သိကနေတာကျမတို့လွတ်တယ်ဆိုရှင်ဒီတိုင်းမှာလက်နက်တိုင်းမှာရှိနေတဲ့အမျိုးသမီးနေလဲကျမတို့ပို့ပြီးတော့မှတခါပြောလို့ရတယ်။ဒီစစ်တပ်နဲ့ကြာတော့နည်းနည်းလေးစကားပြောရတာနည်းနည်းအဆင်ပြေတယ်။အဲ့တော့တို့ရရတယ်တဖြည်းဖြည်းတော့တို့တို့အမျိုးသမီးတွေလှုပ်ပြီးဖို့ပေါ့။ဟုတ
်ကဲ့။
တို့မဟုတ်ဘူးဆမ်းနိုင်သမားတို့ဒီရောက်ကြတယ်မဟုတ်ဘူ
း
မိန်းမတွေဟု
တ်ကဲ့တ
ပတ်မမိန်းမတွေအချင်းစီရောက်ကြအောင်ဒီ FOGC ပြန်ဝယ်ပေါ့ဆရာမျိုးကျွန်တော်ကအဲ့ဟာလေးကြီးတ ီဆောင်နေကြတာပါဟုတ
်ကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းနဲ့နှစ်ကိုင်းတိုက်ခိုက်မှုတွေကြောင့် IDP ခေါ် OE မဲ့စွန့်ခွာထွက်ပြေးခဲ့ကြသူတွေတိမ့်နဲ့ချီရှိရမှာအများစုကအမျိုးသမီးတွေတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။ဒါကြောင့်မကြမီကျင်းပတော့မဲ့27ပင်လုံညီလာခံလိုညီချင်ရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဘလောက်ရည်ကြီးပါသလဲ။ဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ရဲ့အကြံပြုချက်နဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။မြန်မာအမျိုးသမီးတွေကျမအကြံပေးချင်တာကတော့လူကန္တာပေါ့နော်။အမျိုးသမီးနဲ့အလုံးဆိုင်တယ်။အခုဆိုလို့ရှိရင်ဗာလေကျမတို့ယဉ်ကျေးမှုအရာတချို့နေရာတွေအတို့နဲ့မဆိုင်ဘူးတို့နဲ့မသက်ဆောင်ဆိုအဲ့လိုမျိုးတွေမစင်စားဘူးပေါ့နော်နေရတကမှာအမျိုးသမီးပါဖို့သင့်တယ်ဘာလို့ဆိုတော့အဲ့ဒီဆိုကျမတို့ကအလုံးလူပဲနော်ဆိုတော့အဲ့ကြောင့်မလို့ကျမရဲ့အကြံပေးချင်တာကတော့အမျိုးသမီးကန္တာကနေရာတိုင်းမှာပါပဲ especially အခုဆိုလို့ရှိရင်မြန်မာနိုင်ငံတိုးတက်နိုင်ဖို့အတွက်နော်အမျိုးသမီးတွေအများကြီးပါဝင်ပြီးတော့လှုပ်ပေးနိုင်လို့ရှိရင်မြန်မာနိုင်ငံတကယ်တိုးတက်နိုင်ပါတယ
် you can bend but never break me cause it only serves to make me more determined to
အခုဆက်လက်ပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ဖို့အလဲရောက်ပါပြီဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင်
မြန်မာနိုင်ငံမှာပျက်စင်ပြီးမလုံမလောက်ဖြစ်နေရတာဟာဘာကြောင့်ပါလဲ။ဒါကိုဖြေရှင်းဖို့အတွက်ဘဲကစပြီးလုပ်နိုင်မယ်ဆိုတာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်ပါ။ပျက်စင်တာကိုတွန်းထွက်လောင်စာတွေဖြစ်တဲ့ရေနံသဘာဝတန်းွေကြောင့်မီးတွေနဲ့နျူကလ িয়ার စွန့်ရင်တွေကနေထုတ်ယူနိုင်တယ်လို့နေလေရေဇီဝနဲ့ဘူမိမြေရင်းအပူတွေကနေလည်းထုတ်ယူနိုင်ပါတယ်။မြန်မာနိုင်ငံမှာတက်စစ်ထုတ်နိုင်တဲ့အလားအလာရှိတဲ့စွန့်ရင်အရင်းအမြစ်တွေရှိနေရတဲ့မထုတ်နိုင်တာတွေထုတ်နိုင်တာကြတော့လေမသုံးနိုင်ဖြစ်နေတာတွေကြောင့်ကဘာမာသာမကအရှိတောင်အာရှမှာတော့တဦးချင်းစွန့်ရင်သုံးဆဲနိုင်တဲ့ပမာဏအနည်းဆုံးဖြစ်နေရတာပါ
အဓိကကတော့လျှက်စစ်တာအားနည်းနေရတာဒီမှာ gas ကထွက်တယ်ပေါ့ဗျာကိုယ်နိုင်ငံမှာလည်းတွေ့ရင်လည်းပူရှံပါတယ်ဒါလည်းလေကျွန်တော်စာချုပ်တွေကလည်းရှိထားတာဟာဒီဆိုတော့ကိုဦးကြီးလည်းသုံးလို့မရတော့နိုင်ငံရောင်းတွေလည်းရအောင်ဒါလောက်ရတဲ့သဘောရှိတော့မထွက်ဘူးလည်းမဟုတ်ပါဘူးထွက်ပါလေ။အဲနောက်တစ်ခုကြတော့ကျွန်တော်ကခေအဆက်ဆက်အကြအပြီးနဲ့မျိုးတုံနဲ့ကြုံနေရတော့ဒီလျှက်စစ်ကိုအထူးအားလုံးမဆိုင်နိုင်ဘူးဗျာ။ဒီလျှက်ချက်ကိုမကြည့်ပြီးနိုင်တော့တနိုင်ငံလုံးရဲ့အိမ်ဆောင်စုရဲ့38ရာခိုင်နှုန်းလောက်ပဲကျွန်တော်ကတအားပေးနိုင်သေးတယ်ဗျာ။အခြေတောင်အားကြမှာ38ရာခိုင်နှုန်းပဲပြည်သူတအားရတယ်ဆိုတာမြန်မာနိုင်ငံတနိုင်ငံပဲပြန်တော့တယ်ဗျာ။တနိုင်ငံလုံးမှလည်းပြန်ကြည့်ရင်ဒီအခြေတောင်အားရှာထဲမှာ38ရာခိုင်နှုန်းပဲလျှက်စစ်လွှမ်းခြုံနိုင်တယ်။နောက်တစ်ခါလူတူချင်းပြန်ကြည့်ရင်လည်းအခြေတောင်အားရှာမှာအနည်းဆုံးတရားတရားမှာတနစ်ကိုယူနစ်140 150 160ပဲတုံးနိုင်သေးတယ်ဒါတွေကအခုမှဖြစ်တာမဟုတ်ဘူးဗျပြီးခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတည်းကဒီအကျက်တီးတွေကတော့ရက်တိုက်ဖြစ်နေတာဗ
ျမြန်မာနိုင်ငံရဲ့ဒီအကျက်တဲဟာစွန့်ရင်အကျက်တဲမဟုတ်ဘဲလျှက်စစ်ဓာတ်ပေးဖို့မလုပ်နိုင်တဲ့အခက်ခဲတွေလည်းကောက်ချက်ချပါတယ
်အဲကျွန်တော်တို့အဓိကပြဿနာတက်နေတာကတော့တကယ်အမကန်နိုင်ငံမှာလောက်ရမှာကဒေနုံတက်တာတဲ့ဓာတ်ရဖို့ဆိုလို့ရှိရင်ဒီအလျားစစ်ပြီးပေါ်ကျော်ရတဲ့နိုင်ငံမှာဒီအလျားစစ်ကိုဥတည်ပြီးတော့ဖိလို့ရမှာဗျ။ဒီအလျားစစ်ကိုလည်းဒီသဘောပေါင်းရင်ဒိမေသမားတွေကတော်တော်ကြံ့ခွက်တယ်ဗျ။အထို့လည်းပဲရန်ကုန်ကနေပြီးတော့ကိုနေရီကိုချင်းပြီးတော့ကိုရွာသူရွာသားတွေကိုစီယုံပြီးတော့ကံ့မဲ့ဖို့တွေပါလေလုံကြပြူကြနေဆိုတော့အဲ့တော့နိုင်ငံတော်ကလည်းသူကလည်းပြည်သူဖြည်းဖြည်းချင်းဖြည်းဖြည်းချင်းနဲ့သူကစီယုံနေရတယ်လို့ဖြစ်တာဗျ။နောက်တစ်ချက်ကြတော့ဒုတိယဇေနုံအသက်တာဆုံးဖြစ်တဲ့ဇာအောင်မြန်မြန်လေးထုတ်နိုင်တဲ့ကြောင်မီးတွေကြလည်းပဲဒီလိုပဲရ။ကြောင်မီးတွေကိုမျိုးမျိုးစုံနဲ့ကြောင်မီးတွေလို့လို့ရှင်ပဲလူတွေအကုန်သိကုန်တဲ့ပုံစံမျိုးအခုကပြိပြီးတော့မြန်မာနိုင်ငံမှာကျန်းနေရဗျ။အမှန်ကတော့ပတ်ဝန်းကျင်နိုင်ငံတွေရောဖွံ့ဖြိုးပြီးနိုင်ငံတွေရောအမေရိကန်ရုရှားနောက်ဆုံးမဲ့ဂျာမနီအင်ဒီးယားထိုင်းနိုင်ငံဗီယက်နမ်တရုတ်အကုန်လုံးကကြောင်မီးတွေမပါဘဲနဲ့လျှက်စစ်ဓာတ်ပေးလို့မရဘူးရ။သူတို့အကုန်လုံးကြောင်ပြီးသွေးသုံးပြီးတော့လည်းလျှက်စစ်ဓာတ်ပေးတာပဲ။ဒါပေမဲ့သူတို့မှာရာလျှက်စစ်ရှိရင်လည်းရာလျှက်စစ်ကိုအမှန်ထားတာပဲ။အဲ့ဒီနိုင်ငံတွေမှာဖွံ့ဖြိုးလာတဲ့ခါကျတော့ဘာနဲ့ဖြတ်ဖြေရှင်းတော့ဆိုတော့နျူကလ িয়ার နဲ့ဖြတ်ဖြေရှင်းလိုက်ကြဗျ။အဲ့တော့သူတို့တို့ကသူတို့ကစားလို့ရတာပဲဗျ။ကျွန်တော်နိုင်ငံကျနျူကလ িয়ার ဘိုင်းကျလည်းကျွန်တော်ကအလန့်နည်းနည်းကျဲနေတယ်လို့ဖြစ်တယ်။နောက်တစ်ခါကိုယ်ကအရင်းအမြစ်တွေကလည်းဒီရလက်စစ်တွေလည်းပေါ်ကျွေးဝါရဲ့ဘာနဲ့ကျွန်တော်ကမလုံနိုင်တာ။နောက်တစ်ခါကြောင်မှုတွေကျလည်းပဲကျွန်တော်အလီပောင်းချင်းနိုင်ငံတွေကလည်းရောအင်ဒိုနီးရှားတို့ဩစတြေးလျတို့ကလည်းဝယ်သွင်းလို့ရှိရင်ပင်လယ်ကူးတင်ပေါ်က2-3ရက်ဆိုရှင်တန်ကြီးကောင်းသိမ့်နဲ့ခြီးပြီးတော့ကျွန်တော်ရောက်လာပြီးတော့ပင်လယ်တိုင်းဟိုတန်းမှာ စေုံတွေပြပြီးလဲလို့ရတာလေးလည်းပဲကျွန်တော်တို့မလုပ်နိုင်ဘူးအဲ့တော့နိုင်ငံကစွန့်ရင်အကြအတီးဖြစ်တာမဟုတ်ဘူးညအဓိကကတော့အဲ့စွန့်ရင်အကြအတီးရဲ့အောက်ကကျွန်တော်တို့ leadership မှာအဲ့လိုကြံ့ကြွက်တာတွေပြုလာတွေဘာတွေကကျွန်တော်တို့နိုင်ငံဖုံးမျိုးရိုးအများကြီးနှောက်ယှက်ဖြစ်နေတာက
ြဒီလိုအကြက်တဲတွေရှိနေတာကြောင့် LNG လို့ခေါ်တဲ့ရေနံတန်းဝင်ရေကိုတင်သွင်းပြီးဓာတ်အားထုတ်ဖို့အတွက်စီစဉ်လာရတယ်လို့ပြောပါတယ
်ဒီကောက်ခံအစိုးရလည်းဒီပြည်သူ့ရဲ့ဆန္ဒကိုလည်းပဲအလေးနဲ့ထားတဲ့အနေနဲ့ဆောင်တိတ်ပြီးတော့သူလုပ်တဲ့ခါကျတော့သူဘာလို့စဉ်းစားလို့ဆိုတော့ LNG ကိုပြန်တင်သွင်းပြီးတော့ရန်ကုန်ဓာတ်အစ်စက်ဦးနေအဖြစ်နဲ့သုံးမယ်လို့ပြောတဲ့ခါကျတော့အဲ့ LNG ကမဂါဝတ်3000ကျော်3နှစ်လောက်အတွင်းသူကလေအောင်လုပ်မှာကတော့အဲ့တော့ဂျီသူတွေကတော့ဓာတ်ကဒီကြီးကြီးပြီးတော့မှတော့ဖြစ်သွားပြီအဲ့တော့ဆိုးတော့ကဈေးသက်သာတဲ့ဟာတွေကိုကျွန်တော်တို့ကပြည်သူတွေကကြံ့ွက်တော့အခုဆိုပြည်သူတွေကဈေးကြီးကြီးနဲ့အဲမောင်းမဲ့ LNG ကိုတစ်ဖြစ်လဲပေါ့ဗျာ LNG ရောက်ဝယ်သွင်းရမှာဗျာ၃နှစ်၄နှစ်အတွင်းမှာအဲ့စက်ရုံကမဂါဝတ်3000ကျော်လောက်ကြီးဝင်လာမယ်ဆိုတော့ပြည်သူတွေကအဲ့ဒီနောက်ပိုင်းမှာတော့အတော်လေးကိုဓာတ်ကဝင်ပြီလေဗျာဒါပေမဲ့ပြည်သူတွေဓာတ်ကဝင်ပြီလေလို့ပြောရင်ပြည်သူတွေကိုကျွန်တော်တို့ကနိုင်ငံတော်အစိုးရဝင်မပြီးအောင်ဆိုပြီးတော့စာစီကြိုက်ကျော်ဗျာကြားခံပြီးတော့နိုင်ငံတော်ကအရှုံးခံမယ်လို့ပြောလိုက်ကြတော့လေနိုင်ငံတော်ပတ်စံဆိုတာလေပြည်သူပတ်စံကပြည်သူပတ်စံဆိုတာလည်းပဲတခြားပုံရိုးရေးလုပ်ငန်းတွေလုပ်မဲ့ပတ်စံတွေဒီလေးအစ်အရှုံးထဲမှာကျွန်တော်တို့ကလာပြီးတော့ခုလိုဖြစ်တော့ပုံရိုးရေးတွေပါကျွန်တော်ကကြေးဖြစ်နေတဲ့ဘောအားလုံးဟာချိတ်ချက်နေတာပေါ့ဗျာဒီအဲ့လိုယတနာလေးတွေရှိနေတယ်ကြနိုင်ငံမှာလ
ေ LNG ကနေလျှက်စစ်ထုတ်ဖို့လုပ်ရတဲ့အစီအစဉ်ကဘယ်လောက်ကြာကြာသုံးဖို့စီစဉ်နေတာပါလဲ
ဒီဆိုတဲ့နိုင်ငံလေးကဖြစ်ဖြစ်သုံးပါလေဂက်စ်မထွက်တဲ့လူတွေက LNG ဝယ်သုံးတာဗျာLNG ဆိုတာ gas ကို pressure ပေးပြီးတော့အေးခံပြီးတော့စင်ပေါ်ကြီးနဲ့ပယ်လာပြီးတော့ဒီကြတော့ပြန်ပြီးတော့မှ gas ပြန်လောက်လာတာအဲ့တော့ဓာတ်ထဲမှာတော့အစ်စ်တွေကဒီ gas ကနေအေးကြီးလောက်တယ်အေးကနေမှပယ်လာတယ်အေးပယ်လာရင်မှအေးကိုခြား gas ပြန်လောက်တယ်ပြီးတော့မှကျွန်တော်မောင်းနေပေါ့ဗျာအဲ့ဒါဘယ်လိုနိုင်ငံတွေကသုံးတာလဲဆိုတော့ဥပမာဂျပန်လို့ပေါ့ဗျာသူနိုင်ငံမှာ gas အလုံးလောက်မရှိလို့ဒီ LNG ဝယ်သွင်းနေတယ်ဗျာမြန်မာနိုင်ငံမှာ gas ကရှိပါတယ်ဒါပေမဲ့ရင်းနှောင်းချုပ်ဖြစ်တဲ့စာလုပ်တွေကလည်းရှိနေတော့အခုချိန်မှာစာလုပ်ကြမ်းပြင်ဖို့ဆိုလည်းမလွယ်ဘူးပေါ့ဗျာနောက်ကျတူးနေတဲ့ gas သွင်းလေရလည်းပဲနောက်ကျ9နှစ်6နှစ်မှာဘာမှမပြီးဘူးပေါ့ဗျာ gas ဆိုတဲ့ပြေကြတဲ့အမျိုးမဟုတ်တော့မပြီးတော့ gas ထုတ်လို့မကြနေတဲ့တွင်းနေနေရာမှာအစားထိုးဖို့တော့ဘာလို့ဆိုရရှိတော့ဒါကယာယီစီစဉ်ပေါ့ဗျာ9နှစ်တန်း9နှစ်10နှစ်တန်း10နှစ်ပေါ့ဒါ LNG ဝယ်သွင်းပြီးတော့နောက်ကျရင်ကျွန်တော် gas ထွက်လာရင် gas နဲ့မောင်းပါဘူးဗျာ
အခုလိုယာယီဖြည့်ရှင်းတဲ့နည်းကထုတ်လို့မှုဇရိတ်မတတ်တာတဲ့အတွက်လျှက်စစ်ဓာတ်ကတွေပေါ်လာနိုင်ပါတယ်
ဒီလိုဓာတ်ကတာမြင်တော်ပြောလို့ရှင်တော့ real estate က5ဆင့်ခွဲ6ဆင့်ဒီ unit ကိုထုတ်လုပ်မှုပြင်ကြတယ်။ကြောင်မီတို့က9ဆင့်သာသာအဲ့လိုအချိန်မှာကျွန်တော် LNG နဲ့မောင်းမယ်ဆိုလို့ရှင်5ဆင့်လောက်ဖြစ်သွားအောင်အဲ့ဒီ unit ကို6ဆင့်9ဆင့်လောက်နဲ့ထုတ်ရမယ်ဓာတ်အားကို5ဆင့်လောက်ထုတ်တဲ့ဓာတ်အားဖြစ်တော့2ဆင့်ဆိုရင်ဒီမြန်မာနိုင်ငံမှာပေါက်တဲ့ဈေးဒေါ်လာ6400လောက်နဲ့တွေ့ရင်တစ်ဆင့်ဆိုရင်14ကျပ်တော့ဒီ unit ကို28ကျပ်လောက်ကွာတော့ရတယ်ကြောင့်မလို့ပြည်သူကကတိကအောင်ဖြစ်တော့မှာလို့သိရတယ်။ဒါမို့လို့ကျွန်တော်တို့ပြောနေတာရန်နယ်အစ်ကိုလည်းအခြေခံလုပ်ပါ။တာမီးတွေကိုလည်းလက်မလို့လိုက်ပါနဲ့။ဘာလို့ဆိုတော့ LNG ကြီးကြီးပဲလုံးလုံးချင်းနဲ့ဈေးတွေတအားကြီးသွားမှဆိုလို့ LNG လည်းအတင်းတင်းတော့လုပ်ပါ။ဘာလို့ဆိုတော့မကြခင်ဈေးဆက်တာတွေရောလာမှရယ်။နောက်ဆုံးနိုင်ငံဈေးကထပ်ထွက်လာလို့ရှိရင်လည်းအစင်းစင်းဖြစ်အောင်ရယ်ဆိုတော့ LNG နဲ့ဝယ်သွင်းပြီးလုပ်တာတွေမှလည်းလုပ်ပြင်းတယ်လို့လည်းကျွန်တော်ကဒီစပါလေ။ဒါနဲ့ချင်းချင်းကြီးပဲပြပါပဲ
။နောက်တစ်ပတ်မှာတော့လျှက်စစ်ဓာတ်အတွက်အမားခံအဖြစ်နဲ့ထားနိုင်မယ်။ရေအသုံးလျှက်စစ်ထုတ်လုပ်နိုင်တာကိုပြောပြပေးပါမယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပ
ါ။ VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိမြောက်မြတ်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ဟာအမေရိကန်ပြည်ထောင်စုအတွက်စိန်ခေါ်အကဲဆတ်မှုတွေကိုအခွင့်အလမ်းတွေပါရှိနေတဲ့နိုင်ငံတွေဖြစ်ကြတယ်လို့မရမကြသေးခင်ကပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်တရုတ်နိုင်ငံထံမှာဒဏ္ဍာရီစီးပွားဥစ္စာနဲ့အရင်းမြစ်တွေရှိနေတယ်လို့ရုရှားနိုင်ငံမှာကြီးမားတောင်းနေတဲ့အင်အားရှိတယ်လို့သူကရှင်းပြခဲ့ပါတယ်ကျွန်တော်တို့အနေနဲ့တရုတ်နိုင်ငံဘာလုပ်နေလဲဆိုတာကိုနားလေသဘောပေါက်အောင်လှုပ်ထားဖို့လိုအပ်တယ်လို့ဝန်ကြီးပွန်ပေယိုကတတိပေးပြောဆိုပါတယ်တရုတ်နဲ့ထိတွေ့ဆက်ဆံခြင်းအပြင်အမေရိကန်ရဲ့အသိပညာပိုင်းဆိုင်ရာပိုင်ဆိုင်မှုတွေကိုဥပဒေပေါင်းအတွင်းကရောဘောင်းရဲ့ပြင်ပကပါရယူသွားစေနိုင်တဲ့အန္တရာယ်ရှိနိုင်တယ်ဆိုတာကိုသမ္မတဒေါ်နယ်ထရန့်အနေနဲ့ကောင်းကောင်းသဘောပေါက်ထားပြီးဖြစ်ပါတယ်ပထဝီနိုင်ငံရေးအရတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်နဲ့ကမ္ဘာကြီးပေါ်ဩဇာလွှမ်းမိုးနိုင်မှုကြိုးပမ်းအားထုတ်နေတယ်ဆိုတာကိုအသိမှတ်ပြုရင်း အမေရိကန်ပြည်ထောင်စုအနေနဲ့အမြင့်ကျယ်ကျယ်နဲ့စောင့်ကြည့်နေပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားတွေရှိတဲ့အရက်မှာတရုတ်နိုင်ငံအနေနဲ့အတူရှင်တွဲပြီးတော့ကျွန်တော်တို့ဘက်ကလှုပ်ဆောင်စရာရှိတာတွေကိုလုပ်နေရမှာဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စမှာတရုတ်နိုင်ငံဟာအလွန်အရေးပါတဲ့ခဏကနေပါဝင်ဆောင်ရွက်နေတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီနေရာမှာမြောက်ကိုရီးယားပေါ်တင်းတင်းကြပ်ကြပ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဆက်လက်ကင်ဆယ်ထားဖို့ဆိုတာတရုတ်နိုင်ငံအတွက်အလွန်အရေးကြီးပါတယ်။ရုရှားနဲ့ပတ်သက်လို့ကတော့အမေရိကန်ပြည်ထောင်စုပေါ်ရုရှားရဲ့စန့်ကျင်ဘက်လှုပ်ရက်တွေပေါ်တမရဒေါ်နယ်ထရမ့်ဟာသူ့ရဲ့တမရတာဝန်စတင်ယူခြင်းကလေးကပြက်ပြက်သားသားချမှတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့နေရာတော်တော်များများမှာအတူတကွလက်တွဲလှုပ်ဆောင်နေတာတွေရှိတယ်လို့မစ္စတာပွန်ပီယိုကပြောပါတယ်။စီးရီးယားနဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့အရေးကိစ္စတွေတည်ငြိမ်မှုရှိစေရေးမဟာဗျူဟာချမှတ်မှုတွေမှာအမေရိကန်နဲ့ရုရှားတို့အတူတကွလှုပ်ဆောင်လျက်ရှိပါတယ်။အမေရိကန်ရဲ့အကျိုးစီးပွားကာကွယ်ရေးကိစ္စကလွဲပြီးကျန်တဲ့နှစ်နိုင်ငံကြားထိစပ်နေတဲ့အရေးကိစ္စတွေအပြေရှားရမှာကျွန်ုပ်တို့ဟာရုရှားတာဝန်ရှိသူတွေနဲ့ထိတွေ့ပြောဆိုမှုတွေလုပ်ခဲ့ကြပါတယ်လို့ဝန်ကြီးကပြောပါတယ်။ကမ္ဘာကြီးရဲ့နေရာတော်တော်များများမှာလက်တင်ခံနိုင်ပွဲမရှိတဲ့ရုရှားရဲ့အမှုအကျင့်ပိုင်းဆိုင်ရာအငင်းပေါ်စရာကိစ္စတွေတော်တော်များများရှိနေပါတယ်။စီးရီးယားနိုင်ငံနဲ့ယူကရိန်းနိုင်ငံတွေအတွင်းပြုလုပ်ခဲ့တဲ့ရုရှားရဲ့ပြုမှုလှုပ်ဆောင်မှုတွေဟာတော်တော်လက်လွတ်စပယ်နိုင်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီလိုရဟာအမေရိကန်တွေလက်ခံထားတဲ့စံနှုန်းနဲ့ဘလို့မှမအဆက်ပါဘူးလို့ဝန်ကြီးပွန်ပေယိုကဆိုပါတယ်။ကျွန်တို့ရဲ့အကျိုးစီးပွားတွေနဲ့ကျွန်တို့ရဲ့စိတ်ပူပန်မှုတွေကဘာတွေလဲဆိုတာကိုသူတို့သိရှိရအောင်ဆက်လက်ကြိုးပမ်းလှုပ်ဆောင်နေပါတယ်။အမေရိကန်ရဲ့အကျိုးစီးပွားကာကွယ်ရေးကိစ္စကလွဲရင်တခြားနှစ်နိုင်ငံကြားဆက်ဆက်ပတ်သက်နေတဲ့နှစ်ဖက်အကျိုးစီးပွားအရေးကိစ္စတွေကိုအမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံနဲ့ရောရုရှားနိုင်ငံနဲ့ပါအတူတကွဆက်လက်ပြီးတော့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
နားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နဲ့ခင်းမြန်မာပိုင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။ American Dollar 34 Billion ဘူတရုတ်သွင်းကုန်ပစ္စည်း800ဘော American ကအခွန်တိုးချပြီးတဲ့နောက်တရုတ်နိုင်ငံအနေနဲ့မလွဲမရှောင်သာလိုအပ်တဲ့တုံ့ပြန်မှုကိုလုပ်ဆောင်ရပြီးအလားတူတံပြန်အခွန်တွေချမှတ်ရတာဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြနေမှာပြောပါတယ်။အမေရိကန်ရဲ့စိုက်ပျိုးရေးမော်တော်ယာဉ်နဲ့ယူထက်ကုန်ပစ္စည်းအမျိုးပေါင်း955မျိုး၊တံပိုးအပြင်အလားတူဒေါ်လာ34ဘီလီယံမှုကုန်ပစ္စည်းတွေပေါ်လက်တုံ့ပြန်တဲ့အနေနဲ့အခွန်ချမှတ်တဲ့ကြောင်းတရုတ်နိုင်ငံပိုင်စင်ဝါသတင်းဌာနကဖော်ပြပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဆန်ခန်ချင်းရိုင်မျိုးထမ်လွန်နန်နုံးလှိုင်ကူတွေကចောင်းသားလေး12ယောက်နဲ့သူတို့ဘောလုံးအသင်းရဲ့နီးပြားတော့ကိုဂူတွေကနေကထုံနိုင်ရေးတခြားလမ်းကြောင်းတစ်ခုကိုရှာဖို့အတွက်ဂူရဲ့အပေါ်မီတာရာပေါင်းများစွာအမြင့်အပြင်ဘက်ကထူထပ်တဲ့တောအုပ်ကိုကစားရေးဖွဲ့တွေရှင်းလင်းနေကြပါတယ်။ရာသီဥတုပိုဆိုးလာတာနဲ့မြောဂူအတွင်းကိုလေအဝင်နည်းလာတာတွေကြောင့်သူတို့ကိုကဲထုတ်ဖို့အချိန်သေးမရှိတော့ဘူးလို့ကစားရေးလုပ်ငန်းကိုတာဝန်ယူလို့ဆောင်နေတဲ့တာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံတော်ဝန်ဖူခက်ဒေသမှာဂျာတာပရီနေကတင်မွန်တိမောင်းလို့ဒီဆုံးသူအခြေတွေ့ဟာအနည်းဆုံး33ဦးရှိသွားပြီလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ရာသီဥတုစိုးနေလို့ပျောက်ဆုံးနေသူတွေကိုရှာဖွေကိစ္စဒီကနေ့မနေ့ပိုင်းဒီဆိုင်ငံ့ထားတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။သူတိမ်မောက်သွားတဲ့လေမှာတိမ်မောက်မှာတရလူတရ9ဦးပေါအောင်ပြီးအဲ့ဒီထက်က93ဦးကကဘာလက်ခီးတဲ့တွေပါဆေးရုံတင်ထားရသူအ ਨੇ ဆုံး12ဦးရှိပါတယ်။ကဘာဖလားဘောလုံးပြိုင်ပွဲ quarter final ပထမပွဲမှာပြင်သစ်ကဥရုဂွေးကို2ဂိုးပြတ်နဲ့နိုင်ရပြီးဒုတိယပွဲမှာတော့ Belgium ကနာမည်ကြီး Brazil အသင်းကို2ဂိုးတကိုးနဲ့အတိအကျနိုင်ရပြီးတော့ semi final အသင်းကိုအဆင့်ကိုတက်သွားကြပါပြီ။ပြင်းထန်တဲ့ဘယ်ဂျီယံအသင်းစမီဖိုင်နယ်ပွဲကိုမြန်မာစံတော်ချိန်ဇွန်လ17ရက်တနင်္ဂနွေနေ့မနက်7:00ခွဲမှာကစားကြပါမယ်။ဒီကနေ့မှာတော့ quarter final နောက်ဆုံးပွဲတွေဖြစ်ဆွီဒင်နဲ့အင်္ဂလန်ရုရှားနဲ့ခရိုအေးရှားတို့ရှင်မယ်ကစားကြပါမယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပါတရင်ချစ်ချုပ်ကိုတင်ဆက်သွားတာပါရှင်။ဒီကနေ့မနက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Zeenab Abdul Rahman ဖြစ်ပါတယ်ရှင်။စနေနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောက VOE တော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရွှေလန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.